Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နှစ်သက်အခါသမယပါရှင်။ VOA American အသံရ2024ခုနှစ်ဇန်နဝါရီလ2ရက်နေ့အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ3249လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မတင်ကြီးထိုက်ပါရှင
်။2024ခုနှစ်နှစ်ကိုပြီးနိုင်ပိုင်းအတွင်းမှာပဲယူကရိန်းနိုင်ငံတစ်ပေါင်းကိုရုရှားကဒရုန်းအရေအတွက်စံချိန်တင်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။2024ခုနှစ်တနေ့လုံးဂါဇာမှာစစ်ပွဲတွေဆက်ရှိနေအောင်မယ်လို့အစ္စရေးစစ်တပ်ကတတိပေးလိုက်ပါတယ်။မြန်မာနဲ့ရိုဟင်ဂျာပြဿနာကိုအာဆီယံနဲ့နိုင်ငံတကာကခိုင်ခိုင်မာမာအရေးယူဆောင်ရွက်ကြဖို့အင်ဒိုနီးရှားလွှတ်တော်နှစ်ခုကြားပူးပေါင်းဆောင်ရွက်ရေးဌာနဒုဌာနမှုကတိုက်တွန်းပါတယ
်။ဒီလိုထိတ်တန့်ရောက်တဲ့နေ့ပြီးမှာတော့ຫນွေဦးဒေါ်လာရေးရလတ်နဲ့ရှင့်မျှော်မှန်းချက်တွေကိုဥဆောင်သူတွေရဲ့ပြောဆိုချက်တွေကိုစူးစီးတင်ပြမှာကိုအရင်ဆုံးနားဆင်ချင်ရမှာဖြစ်ပါတယ်။ဒီနောက်သတင်းပတ်ဆင်ခဏတွေတင်မှာတော့သတင်းထောက်မှတ်စုစီးပွားရေးလူမှုရှုခင်းနဲ့တက်တန်ရောက်သတင်းလှအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်ရှင်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်းကတင်ပြပေးပါမယ
်။နေတဲ့ကူကာဆာနိုင်ပိုင်းအတွင်းမှာရုရှားကယူကရိန်းနိုင်ငံတလောကိုရှာဟက်ပုံစံဒရုန်းအရေအတွက်90နဲ့စံချိန်တင်တိုက်ခိုက်လိုက်ပြီးပြင်းပြင်းထန်ထန်ဆက်လက်တိုက်ခိုက်မယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကပြောလိုက်ပါတယ်။ရုရှားဒေသမြို့ဘဲဂိုရော့ကိုစနေနေ့ကတိုက်ခိုက်ခဲ့တဲ့အတွက်တနင်္ဂနွေနေ့အထိကလေး9ယောက်အပါအဝင်လူ25ယောက်သေခဲ့ပြီးတရားကြောတန်းရရှိပြီးတဲ့နောက်နေ့တစ်ခုနေ့မှာစစ်ဆေးရုံကိုတွားရောက်ဆင်အတွင်းသမ္မတပူတင်ကအခုလိုကြေညာခဲ့တာပါ။အဲဒီတိုက်ခိုက်မှုကိုအကြမ်းဖက်လို့ရဖြစ်ပူတင်ကပြောဆိုလိုက်ပြီးယူကရိန်းကိုလည်းအပြစ်တင်လိုက်ပါတယ်။ရုရှားရဲ့ဒရုန်းတွေကိုပစ်ချခဲ့တာကြောင့်အပျက်စီးအစနာတွေကယူကရိန်းတောင်ပိုင်းအိုဒက်ဆာမြို့လူနေအဆောက်အဦးကိုထိမှန်ခဲ့တာကြောင့်လူ9ယောက်ဒဏ်ရာခဲ့ပြီးအသက်15နှစ်အရွယ်ကလေးတစ်ယောက်သေဆုံးခဲ့တယ်လို့အဲဒီဒေသစစ်တပ်ကြီးကအိုလီခီဘာကပြောပါတယ်။ယူကရိန်းရဲ့ခါဇန်ခါကီဖ်နဲ့ဆူမီဒေသတွေမှာလည်းရုရှားကဒရုန်းနဲ့လက်နက်ကြီးတိုက်ခိုက်မှုတွေကြောင့်အသက်83နှစ်အရွယ်မျိုးသမီးတူပါဝင်လူ3ယောက်သေဆုံးခဲ့ပါတယ်။2024ခုနှစ်တနင်္လာနေ့ဂါဇာစစ်ပွဲကဆက်ဖြစ်နေအောင်မယ်လို့အစ္စရေးကတရီပေးလိုက်တယ်လို့ဂါဇာမှာတည်ဆုံသွားခဲ့တဲ့ပါလက်စတိုင်းဥယေက12,000နီးနီးရှိသွားပြီလို့ဟားမတ်စ်ကတတင်းလာနေကပြောလိုက်ပါတယ်။ရေရှည်တိုက်ပွဲကိုပြင်ဆင်ဖို့အရန်တိုက်အာ3သိန်းတဲကတချို့အနားရကြလိမ့်မယ်လို့အစ္စရေးစစ်တပ်ပြောရေးဆိုခွင့်ရှိသူဒန်နီယယ်ဟိုက်ဂရီကပြောကြပါတယ်။အစ္စရေးစစ်သားထောင်ပေါင်းများစွာကိုဂါဇာကနေပြန်ရုပ်သိမ်းလိုက်တယ်လို့လည်းစစ်တပ်ကဆိုပါတယ်။ဟားမတ်စ်တွေအုပ်ချုပ်နေတဲ့ဂါဇာကိုအစ္စရေးကလေကြောင်းကရောလက်နက်ကြီးတွေနဲ့ပါဆက်လက်တိုက်ခိုက်နေပြီး24ယောက်သေဆုံးခဲ့တယ်လို့ဟားမတ်စ်ရဲ့ကျမ်းမာရေးဌာနကပြောလိုက်ပါတယ်။ဂါဇာစစ်ပွဲမှာပါလက်စတိုင်းအနည်းဆုံး 12,988 ယောက်သေဆုံးခဲ့ပြီးဖြစ်တယ်လို့ဟားမတ်စ်ရဲ့ကျမ်းမာရေးဌာနကတနင်္လာနေ့ကဆိုပါတယ်။ဂါဇာလူဦးရေရဲ့85ရာခိုင်နှုန်းကလည်းအိုးအိမ်စွန့်ခွာရွှေ့ပြောင်းနေထိုင်နေကြရတယ်လို့ကုလသမဂ္ဂကပြောပါတယ်။တောက်ကြနေတုန်းကတော့ကာတာမှာရှိနေတဲ့ဟားမတ်စ်ကိုယ်စားလှယ်အဖွဲ့ဟာအီဂျစ်ကအစိုးပြုထားတဲ့အစ်စ်30ပါအပြည့်ရရေးအစိုးပြုချက်ကိုဆွေးနွေးဖို့အတွက်အီဂျစ်နိုင်ငံကိုင်ရိုမြို့ကိုတောက်ကြနေကတောက်ခွက်ကြတယ်လို့ဟားမတ်စ်နဲ့နှိစက်တဲ့သတင်းအရင်းမြစ်တွေက AFP သတင်းဌာနကိုပြောကြပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတယာဟူရဲ့တရားရေးစနစ်ပြောင်းလဲအစီအစဉ်ကအရေးကြီးတဲ့ဥပဒေတရက်ကိုအစ္စရေးတရားလွှတ်တော်ချုပ်ကပယ်ဖျက်လိုက်ပါတယ်။ကြောင်ကြုံမညီဘူးလို့ယူဆရတဲ့အစိုးရရဲ့ဆုံးဖြတ်ချက်တွေပေါ်ပယ်ချနိုင်တဲ့တရားရုံးရဲ့အခွင့်အာဏာတွေကိုတားဆီးနိုင်တဲ့ဥပဒေတက်ကိုအစ္စရေးပါလီမန်ကဇွန်လလတုန်းကချမှတ်ခဲ့တာဖြစ်ပြီးအဲဒီဥပဒေကိုတရားလွှတ်တော်ချုပ်ကတနင်္လာနေ့ကပယ်ဖျက်လိုက်တာပါဒီဥပဒေဟာနေတရားဥရဲ့တရားရေးစနစ်ပြောင်းလဲရေးအစီအစဉ်ရဲ့ပထမဦးဆုံးဥပဒေလည်းဖြစ်ပါတယ်ဒီလိုပြောင်းလဲမှုစူးစမ်းခဲ့တဲ့အတွက်အစ္စရေးနိုင်ငံမှာအပတ်စဉ်ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးစိတ်ဝမ်းပွဲပြခဲ့ကြရတာပါဒါပေမဲ့ဟားမတ်စ်ကအစ္စရေးကိုအောက်တိုဘာ9ရက်ကတိုက်ခိုက်လိုက်ပြီးတဲ့နောက်စစ်ပွဲဆလာတဲ့အခါမှာတော့နတရာဟုရဲ့အစီအစဉ်ကိုရပ်ထားခဲ့တာဖြစ်ပါတယ်။အစ္စရေးနိုင်ငံတော်ကိုဒီမိုကရေစီတိုင်းပြည်ဖြစ်စေတဲ့ပင်မပင်စီအပေါ်မကြုံစမှုအနေနဲ့ကြောက်စီမဲ့ဥပဒေဖြစ်တာကြောင့်အခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့ရှစ်မဲခုနှစ်မဲနဲ့ဆုံးဖြတ်ခဲ့တဲ့တရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ကပြောပါတယ်။
တန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနဲ့မီတာ190 kHz 1509တို့ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင်
VOA ရုပ်သံကနေအင်္ဂါနေ့မနေ့ပိုင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံရဲ့ရိုဟင်ဂျာပြဿနာတွေကိုကမ္ဘာနဲ့အထူးသဖြင့်အာဆီယံတိုင်းပြည်တွေကခိုင်ခိုင်မာမာအရေးယူဆောင်ရွက်ကြပါမယ်လို့အင်ဒိုနီးရှားလွှတ်တော်နေရာကြပူပေါင်းဆောင်ရွက်ရေးဌာနရဲ့ဒုတိယအကြီးအကဲကပြောလာပါတယ်။ကမ္ဘာဆွေးနွေးပွဲတွေတက်ခွင့်မပေးတာ၊လက်နက်နဲ့စီးပွားရေးပိတ်ဆို့အရေးယူတာ၊သူတို့ရဲ့နိုင်ငံကူးလက်မှတ်တွေနဲ့ပြည်ဝင်ခွင့်ဗီဇာတွေကိုပိတ်ပင်တာနဲ့လူမျိုးတုံးသတ်ဖြတ်မှုကျူးလွန်သူတွေကိုနိုင်ငံတကာတရားစီရင်ရေးရုံး ICJ ကိုပို့တာတွေဆောင်ရွက်နိုင်ပါတယ်လို့စနေနေ့ကအင်တာနက်ပေါ်တင်လိုက်တဲ့ထုတ်ပြန်ချက်မှာ Mr. Ashpet Hazit Toha ကပြောကြားလိုက်ကြောင်းအင်ဒိုနီးရှားနိုင်ငံတော်ပိုင်း Interior သတင်းဌာနကဖော်ပြခဲ့တာပါရိုဟင်ဂျာပြည်သူတွေကိုလက်ရှိအာဏာရစစ်ကောင်စီကမဆောင်ရှောက်တော့တဲ့အပြင်အစုလိုက်အပြုံလိုက်သတ်ဖြတ်ဖို့နဲ့လက်တော့မနေပါတော့ပါဘူးလို့ကြေညာချက်ကပြောပါတယ်စီကောင်စီအာဏာပိုင်တွေကတာဝန်ယူစိတ်လည်းမရှိသလိုအခြေခံလူ့အခွင့်အရေးတွေကိုလည်းမဖြည့်ဆည်းတော့ဘူးလို့မစ္စတာတိုဟာကဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေဟာအင်ဒိုနီးရှားနိုင်ငံကိုလေတွေနဲ့ရောက်လာကြတဲ့ပြဿနာကိုအင်ဒိုနီးရှားနိုင်ငံကရင်ဆိုင်နေရတာပါ။ဂျာမနီနိုင်ငံကိုလိုမျိုးကကမ္ဘာကျော်ခရစ်ယာန်ဘုရားကျောင်းကြီးကိုအလုအားရတွေတွေတိုက်ခိုက်မယ်ဆိုတဲ့ချိန်ချောင်းမှုနဲ့ဆက်နွယ်တဲ့တန်ရရှိသူနောက်တစ်ယောက်ကိုဂျာမန်အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ခုချိန်ထိဒီအမှုနဲ့ဆက်နွယ်ဖမ်းဆီးတာလူ၅ယောက်ရှိသွားခဲ့ပါပြီ။ဂျာမနီနိုင်ငံ Rivers Failure မြောက်ပိုင်းပြည်နယ်ဘိုချားအနောက်ပိုင်းမြို့မှာအသက်42နှစ်အရွယ်ဂျာမန်တူရကီအမျိုးသားတဦးကိုတနင်္ဂနွေနေ့ညကဖမ်းဆီးခဲ့တာဖြစ်တယ်လို့ရတပ်ဖွဲ့ကတနင်္လာနေ့ကပြောပါတယ်။ဖောက်ခွဲပစ္စည်းတွေအပြစ်တင်ဆောင်ထားတဲ့ကားစီးနဲ့နှစ်တကူအကျိုးညမှာတိုက်ခိုက်ဖို့စီစဉ်ခဲ့တာဖြစ်တယ်လို့ဒေသခံမီဒီယာတွေကဆိုကြပါတယ်။ဘုရားကျောင်းရဲ့မြေအောက်ကရက်ထားရနေရာတွေကိုအနက်ခံခွေးတွေနဲ့ရဲတွေကရှာဖွေခဲ့တယ်လို့ဝင်ပေါက်တွေကိုလည်းစစ်ဆေးခဲ့ပေမဲ့ဘာမှတော့မတွေ့ခဲ့ရဘူးလို့တင်းကလူတွေနဲ့မှာလောက်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာရဲကပြောပါတယ်။ဖန်စီထားသူအလုံးဟာအစ္စလာမ်အစိုးရအဖွဲ့ကွန်ရက်ကသူတွေဖြစ်တယ်လို့ရဲကဆိုပါတယ်။ကိုလိုမျိုးရတပ်ဖွဲ့အကြီးကဂျိုဟန်ဟာမန်စ်ရဲ့အဆိုအရဒီကိုရက်ထက်မှာဂျာမနီနိုင်ငံနဲ့ဥရောပတလောကအစ္စလာမ်အစိုးရသူတွေပါဝင်နေကြတာပါ။ဂျပန်နိုင်ငံအလဲပိုင်းမှာမြင်းကလင်ကြီးလုခဲ့ပြီးတဲ့နောက်အနည်းဆုံးလူ၄ယောက်သေဆုံးသွားခဲ့တယ်လို့ဂျပန်ချင်းအင်္ဂါနေ့အစောပိုင်းကအတည်ပြုပြောကြားလိုက်ပါတယ်။ဒါ့အပြင်အမြင့်တမီတာရှိဆူနာမီလိုင်းတွေရိုက်ခိုက်ခဲ့တယ်လို့အိမ်တွေပျက်စီးမိတော့တွေထားတောက်ခဲ့တယ်လို့သိရပါတယ်။လူသေးပြောက်ကိုအီရှီကာဝါစီဇုတာဝန်ရှိသူတွေကအတည်ပြုခဲ့တာဖြစ်ပါတယ်။ပြောကြားသွားခဲ့တဲ့အစာအုပ်ပြက်တွေကြားမှာလူ၆ယောက်ပိတ်မိနေတဲ့သတင်းတွေရရှိခဲ့တဲ့အကြောင်းအစိုးရပြောရေးဆိုခွင့်ရှိသူယိုရှီမာဆာယာဟာရှိကပြောကြခဲ့ပေမဲ့အသေးစိတ်ကိုတော့မသိရသေးပါဘူး။ဟိုရှုပင်မကျွန်းဂျပန်ပင်လယ်ပြင်ဘက်ကအီကီရှီကာဝါစီဇုမှာဒေသချိန်တနင်္လာနေ့နေ့လယ်ပိုင်း 4:07 မိနစ်ကပြင်းအား 9.6 ရှိတဲ့မြေကလင်းလှုပ်ခဲတာကြောင့်အနည်းဆုံးအမြင့်၄ပဲရှိတဲ့ light တွေကဝါဂျီမစိတ်ကန်းကိုရိုက်ခတ်ခဲ့တယ်လို့မြောက်ပိုင်းမှာရှိတဲ့ဟိုကိုင်ဒိုကျွန်းအထိ light ငယ်တွေရိုက်ခတ်ခဲ့ပါတယ်။မိုင်190ကွာတိုကျွန်းမှာရှိတဲ့အဆောက်အဦတွေလည်းလှုပ်ခတ်ခဲ့ပါတယ်။အပြက်စီးတိုက်စာကိုစစ်ဆေးနေစေဖြစ်တယ်လို့အစိုးရကပြောပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်တင်ပြပေးခဲ့တာပါအခုတော့နှစ်သက်အထူးအစီအစဉ်ကိုနားဆင်ကြရပါမယ်ရှင်နိုင်ငံရေးမှစစ်တပ်ပါဝင်မှုအဆုံးသတ်ရေး Federal ပြည်ထောင်စုတည်ဆောက်ရေးအဓိကရည်မှန်းတဲ့ຫນွေဦးတော်လှန်ရေး၃နှစ်နီးပါးဖြတ်တန်းလာတဲ့ရလတ်တွေကိုဥဆောင်သူတွေဘလို့ပြောပြချပါသလဲ2024ခုနှစ်အတွက်ဘလို့တန်နိုင်ထံတွေချက်မှတ်ထားကြပါသလဲ VOA နှစ်သက်နှုတ်ခွန်းဆက်အထုအစီအစဉ်မှာမိုင်းအင်ချင်းနိုင်ကစူးစီးတင်ဆက်ထားပါတယ်ရှင
်မင်္ဂလာပါရှင်အခုကျွန်တော်တို့ VOA ပရိသတ်တွေအတွက်နှစ်သက်ကူအထူးစီစဉ်ကိုတင်ဆက်တဲ့အနေနဲ့နှစ်သက်ကူနှုတ်ခွန်းဆက်စကားတွေကိုစူးစီးတင်ပြမှာပါပထမဆုံးအနေနဲ့တော့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမရဒူဝါလာရှိလာရဲ့နှစ်သက်နှုတ်ခွန်းဆက်စကားကြည့်ရအောင်ပါရှင်
။ကိုလိုရောက်လာမဲ့2024နှစ်သက်ကိုမင်းကိုပြောခွင့်ရတဲ့အကြောင်းနှုတ်ခွန်းဆက်ရတဲ့အကြောင်းအင်တာမတ်ကျေးဇူးတင်ပါတယ်
။ NUG ရဲ့2023ခုနှစ်ရည်မှန်းချက်တွေကိုအကောင့်ထဲပေါ်နိုင်ခဲ့တယ်လို့သမရကြီးကအခုလိုပြောသွားပါတယ်
။2023မှာတော့ပြည်သူလူထုရဲ့အတန်းကတတန်ဒင်းဒီတချီဒေယုံ2023စစ်အာဏာရှင်ပြတ်တုံးဆိုပြီးတော့ကြွကြွတမ်းရှိခဲ့ပါတယ်တကယ်ပဲအဲ့ဒါတိုင်းဖြစ်လာခဲ့ပါပြီဖြစ်လာတာနဲ့2024နှစ်တည်းမှာတော့ကျွန်တော်တို့ပြည်သူလူထုအားလုံးရဲ့ စင်ကြေဒုက္ခတွေနဲ့အားလုံးကြုံလို့ပြီးတော့2024မှာစစ်ချွေလန်းရင်းအေးရတဲ့နေသားဖြစ်လာပါစေလို့ကျွန်တော်အနေနဲ့ပြောကြားလိုပါတယ်ဘုက္ခဆက်တလိုပါတယ်ဒီလိုလူသူကဝင်ခဲ့တဲ့နေ့မှာမိကုံရန်ကုံကျွန်တော်တို့ကြိုးစားခဲ့တဲ့အသေးပွင့်ကိုရလောင်2024မှာလည်းမလျှော့တော့ဇွဲလူလာနဲ့ကျွန်တော်တို့ရည်မှန်းချက်ထားတဲ့ပန်းတိုင်ကိုအယောင်ချစ်တဲ့နေကြပါစေလို့ကျွန်တော်နေနဲ့မြတ်တာပို့ဝပါတယ်ပဝန်ပေးကစတဲ့အားပေးကြတဲ့တိုက်ပွဲဝင်နေတဲ့ကျွန်တော်တို့ရဲ့ရေပေါ်ဒီနဲ့အတူပန်းတောင်ကိုသောက်ပံ့ပေးတဲ့ပြည်သူလူထုစိတ်ဓာတ်ကိုအားပံ့ပိုးပေးကြတဲ့ပြည်သူလူထုအားလုံးကိုလည်းကျွန်တော်နေနဲ့အထူးလေးစားကြောင်းကျွန်တော်နေနဲ့ပြောကြားလိုပါတယ်အားလုံးကလည်းကျွန်တော်တို့နဲ့အတူမြန်မာနိုင်ငံရဲ့ Federal Democracy တည်ဆောက်မှုလွတ်လပ်မှုတရားမျှတမှုတည်ဆောက်ရေးမှာအခုလိုပဲဆက်ပြီးတော့အားပေးကူညီပေးကြပါလို့ကမ္ဘာတဝမ်းမှာရှိတဲ့နိုင်ငံအသီးသီးရဲ့ခေါင်းဆောင်ကြီးများပြည်သူပြည်သားများအားလုံးကိုလည်းကျွန်တော်အနေနဲ့တောင်းဆိုလိုပါတယ်ဆက်ပြီးတော့ကျွန်တော်နဲ့လက်တွေ့ပေးကြပါလို့နှုတ်ဆက်တတ်လိုပါတယ
်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်တမ္မကြီးဦးကျော်မိုးထွန်းကလည်း2014ခုနှစ်ဟာမြန်မာပြည်သူတွေရဲ့နှစ်ဖြစ်အခုလိုနှုတ်ခွန်းဆက်စကားပြောကြားခဲ့ပါတယ်
။အားလုံးမင်္ဂလာပါခင်ဗျာ။အခုလိုမျိုး VOA ရဲ့နှစ်တစ်ခုနှုတ်ခွန်းဆက်စကားအစီအစဉ်မှာပါဝင်ခွင့်ရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။အခုဆိုရင်ကျွန်တော်တို့2023နှစ်ကမကြာမီကုန်ဆုံးတော့မှာဖြစ်ပြီးတော့2024မကြာမီရောက်ရှိတော့မှာဖြစ်ပါတယ်။2024ကျွန်တော်တို့ဒေါ်လာနှစ်ခုပြည်သူနှစ်ဖြစ်ရပါမယ်။ဒါကြောင့်ကျွန်တော်2023ကိုကျွန်တော်တို့ပြန်ကြည့်ရဆိုရင်ကျွန်တော်ပြည်ရင်းပြည်ပမှာရှိတဲ့ပြည်သူတွေအားလုံးတိုင်းရင်းသားပြည်သူတွေအားလုံးကနေပြီးတော့ကျွန်တော်တို့ရဲ့ဒေါ်လာရေးမှာစီစီလုံးလုံးညီညီညွတ်ညွတ်တဒတ်တအားပါဝင်ဆောင်ရွက်ပေးနေကြတဲ့အတွက်အားလုံးကိုကျေးဇူးအထူးတင်ရှိကြောင်းပြောကြားလိုပါတယ်။အဲ့လိုပဲကျွန်တော်2023မှာကျွန်တော်တို့ဒေါ်လာရေးဆောင်ရွက်ရင်းနဲ့အသက်ကိုဆုံးလွတ်သွားတဲ့လူတွေကိုင်ကချို့တက်ခဲ့ရတဲ့လူတွေရှိခဲ့ပါတယ်။ဒါကြောင့်အခုလိုမျိုးအသက်ဆုံးလွတ်သွားခဲ့ရတဲ့လူတွေကလည်းကျွန်တော်တို့ဒေါ်လန်ရေးရဲ့အာဇာနည်တွေအဖြစ်ကျွန်တော်တို့အမဲတမ်းမှတ်ယူထားပါတယ်။ဒါကြောင့်အားလုံးဝိုင်းဝန်းဆောင်ရွက်တဲ့လူတွေအကုန်လုံးကိုလည်းကျွန်တော်တို့ကျေးဇူးအထူးတင်ရှိပါကြောင်းနဲ့၎င်းတို့ကိုသူတို့အတီတီကိုကျွန်တော်တို့ရဲ့ပြည်သူတွေရဲ့အာဇာနည်အဖြစ်အမဲဆုံးမှတ်ယူထားပါကြောင်းလည်းပြောကြားလိုပါတယ်။ဒါကြောင့်ဒါမဲ့2024ဟာကျွန်တော်တို့ရဲ့ဒေါ်လာနှစ်ပြည်သူနှစ်ဖြစ်ရမယ်အညီ2023မှာဖြစ်ခဲ့တဲ့ဥစ္စာတွေတွေ့ကြုံခဲ့တဲ့ဥစ္စာတွေကိုကျွန်တော်တို့သင်ခန်းစာယူပြီးတော့2024အတွက်အကောင်းဆုံးဖြစ်အောင်ကျွန်တော်တို့ဆက်လက်ပြီးတော့ဝိုင်းဝန်းပံ့ပိုးဆောင်ရွက်ပေးသွားကြဖို့လည်းမြစ်တာရက်ခံပါတယ်။ဒါကြောင့်ကျွန်တော်တို့2024ကျွန်တော်တို့ဒေါ်လာနှစ်ကူပြည်သူနှစ်ကိုကျွန်တော်တို့ရောက်ရှိအောင်ဆောင်ရွက်တဲ့အခါမှာကျွန်တော်တို့တိုင်းရင်းသားပြည်သူအားလုံးသာသူညီမျှမှုရှိဖို့ကျွန်တော်တို့ကိုယ်ပိုင်ပြထိုင်ခွင့်ရှိဖို့ကြားမမခွဲကြဘဲနဲ့အားလုံးတန်းတူညီမျှရှိဖို့ကျွန်တော်တို့ရဲ့အမျိုးသမီးအင်အားစုတွေအားကောင်းတဲ့လူမှုအဖွဲ့အစည်းဖြစ်ဖို့လူအခွင့်အရေးအားလုံး enjoy ဖြစ်နိုင်မဲ့ကျွန်တော်တို့ရဲ့ federal democracy ပြည်ထောင်စုဖြစ်ဖို့အတွက်ကိုအားလုံးဝိုင်းဝန်းဆောင်ရွက်ပေးသွားကြဖို့လေမေတ္တာရခံတိုက်တွန်းအပ်ပါတယ်ဒါကြောင့်လာမယ့်2024ဟာကျွန်တော်တို့ရဲ့ဒေါ်လာနှစ်ကူကျွန်တော်တို့ရဲ့ပြည်သူနှစ်ဖြစ်တာနဲ့အညီအားလုံးနှစ်တစ်ကူမှာရှင်လန်းကြမ်းမြေချမ်းမြေကြပါစေကြမ်းမာကြပါစေချမ်းသာကြပါစေကြောင်းဆုမွန်ကောင်းတောင်းအပ်ပါတယ်အားလုံးကျေးဇူးအထူးတင်ရှိပါတယ်ခင်ဗျ
ကုလသမဂ္ဂမှာမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးနဲ့ပတ်သက်ပြီးနှစ်စဉ်အစီရင်ခံစာတင်ပြနေတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကလည်းမြန်မာပြည်သူတွေအတွက်အခုလို VOA ကနေတဆင့်နှုတ်ခွန်းဆက်စကားပြောကြားထားပါတယ်
။ Happy New Year. This is a time when we reflect on the year past and we look to the year ahead. And as I do so, the biggest impression for 2023 for me
ပျော်ရွှင်ပွဲနှစ်သစ်ဖြစ်ပါစေလို့ဆုမွန်ကောင်းတောင်းပါတယ်အခုလိုအချိန်ကာဟာပြီးခဲ့တဲ့နှစ်ကဖြတ်သန်းခဲ့တာတွေကိုသုံးသပ်ပြီးရှစ်လမယ့်နှစ်ကိုကြည့်ရတဲ့အချိန်ဖြစ်ပါတယ်ကျွန်တော်အတွက်တော့2023ခုနှစ်ကိုပြန်ကြည့်ရင်တကယ့်ကိုအထင်ကြီးလေးစားမိတဲ့အချက်ကတော့မြန်မာပြည်သူပြည်သားတွေရဲ့ရဲစွမ်းတက်တီနဲ့ဇွဲလုံးလှပဲဖြစ်ပါတယ်နိုင်ငံတော်ဝန်မှာအကြောင်းရင်းစရာကောင်းတဲ့အခြေအနေတွေကိုရင်ဆိုင်ကြုံတွေ့နေကြရပေမဲ့လူခွင့်ရေးအပြည့်အဝရဖို့နဲ့သားသမီးတွေရဲ့အနာဂတ်တောက်ပဖို့မြန်မာပြည်သူတွေဟာခွန်အားတက်တဲ့အပြည့်တန်ဋိဌာန်အပြည့်နဲ့စစ်ကောင်စီကိုတိုက်ပွဲဝင်ခဲ့ကြပါတယ်မြန်မာပြည်သူတွေရဲ့လွတ်မြောက်ရေးလှုပ်ရှားမှုတွေဟာကမ္ဘာကြီးကိုခွန်အားတွေရှိလာအောင်လှုံ့ဆော်ပေးနိုင်ခဲ့ပါတယ်ရက်စက်ကြမ်းကြုတ်တဲ့မြန်မာဆီအာဏာရှင်တွေဘက်မှာအရှုံးနဲ့ရင်ဆိုင်နေရတာကိုကျွန်တော်မြင်တွေ့ရပါတယ်နေမြေတွေဆုံးရှုံးနေတယ်သူတို့ရဲ့တပ်တွေလည်းဆုံးရှုံးနေတာပါသူတို့ပေါ်ယုံကြည်ကိုးစားမှုတွေလည်းပျောက်ဆုံးနေပါတယ်တိုင်းပြည်ကိုတည်ငြိမ်အောင်သူတို့ပဲဆွမ်းဆောင်နိုင်တယ်လို့စစ်ကောင်းဆောင်တွေကကဘာကိုပြောနေတာတွေဟာလည်းလိမ့်လဲနေတာဖြစ်ပါတယ်စစ်ကောင်းစီအောင်မြန်မာနိုင်ငံဟာတည်ငြိမ်မှုစည်းလုံးညီညွတ်မှုတွေရဲ့အရင်းအမြစ်မဟုတ်ပဲဗျံပရာတွေနဲ့အထိတ်လန့်နေဖြစ်ပေါ်နေတဲ့အရင်းအမြစ်ဖြစ်နေပါတယ်တကယ်တမ်းစစ်ကောင်းစီလှုပ်ပစ်လိုက်တဲ့မြန်မာပြည်ကိုစည်းလုံးညီညွတ်စေတဲ့အရာကတော့ဒီသူတွေသူတို့ကိုတဏီတညာနဲ့စန့်ကျင်နေတာပဲဖြစ်ပါတယ်ရှင်းဆက်ပြီးတော့လဲစစ်ကောင်စီအပေါ်နိုင်ငံတကာရဲ့စန့်ကျင်မှုတွေဆက်ပြီးအကောင်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်ထားပါတယ်နိုင်ငံတကာရဲ့ Facebook အရေးယူမှုတွေမှာတိတာထင်ရှားတဲ့တိုးတက်မှုတွေကိုမြင်တွေ့ခဲ့ရပါတယ်စစ်ကောင်စီကိုအထူးကြံဖြစ်အောင်လှုပ်ဆောင်ခဲ့ကြတဲ့နိုင်ငံတချို့ရဲ့အရေးယူမှုတွေမှာအတူတကွပူးပေါင်းဆောင်ရွက်ခဲ့တာတွေရှိခဲ့ပါတယ်
President, it is critically important that the people of Myanmar know that they are not forgotten.that they are not alone in their fight for human rights.
Nitte song phyat che phi chano gadi pyu da ga raw Myanmar pi tu re ko kunyi pan bo bu atwet tat nai da mya aswan gon saung ywet twa bu phit pi Myanmar yee ko nangar daga atai awan anin ne yin ga takha ma ma lou saung ga de aya re lou saung nai mu aswan gon twon a pe twa ma phit par de. 2024 ma စာမျက်နှာတွေဖွင့်လှစ်နိုင်ပြီးမြန်မာပြည်သူတွေအတွက်လိုအပ်နေတဲ့သူတို့နဲ့ထိုက်တန်တဲ့အနာဂတ်ဖြစ်လာဖို့အုံမြင့်ချနိုင်မှာပါပျော်ရွှင်ပွဲနှစ်သစ်ဖြစ်ပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်2024ခုနှစ်မှာမြန်မာနိုင်ငံသူနိုင်ငံသားအားလုံးရဲ့ဂုဏ်သိက္ခာနဲ့သူတို့နဲ့ထိုက်တန်တဲ့လူနေမှုဘဝအရေးအသွေးတွေအတွက်ခံခိုင်ပါမှာအတူတကွလက်တွဲလှုပ်ဆောင်ကြပါစို့
နေပြည်တော်အချင်းချောင်ထဲမှာထိမ့်သိမ့်ခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့စီးပွားရေးအတိုင်ပင်ခံပါမော့ခရှောင်းတန်နဲ့ကလည်းသူနေထိုင်တဲ့ဩစတြေးလျနိုင်ငံကနေမြန်မာပြည်သူတွေအတွက်အခုလိုနှစ်သစ်နှုတ်ခွန်းဆက်စကားပြောကြားထားပါတယ
် So another year passes where the Myanmar people have been forced to use all of their courage, all of their skill, all of their wiles just to survive this terrible regime.That since February 2021 has ruled out.
2022 ခုနှစ်ဖေဖော်ဝါရီလကစလို့စိုးရွားလာတဲ့စစ်ကောင်စီရဲ့ဖိနှိပ်မှုအောက်ကနေလူမျိုးရှင်တန်မှုမြန်မာလူမျိုးတွေဟာသူတို့ရဲ့ရဲစွမ်းတက်တီစွမ်းရည်ဉာဏ်ပညာတွေကိုမဖြစ်မနေအသုံးပြုတွန်းလှန်ပြီးတော့2023ခုနှစ်ကိုဖြတ်သန်းခဲ့ကြပါတယ်။ရှစ်လျှောက်သတင်းကောင်းတွေကရှိနေပါတယ်။ဘာကြောင့်လဲဆိုတော့2023ခုနှစ်တလျှောက်လုံးမှာစစ်ကောင်စီကိုဆန့်ကျင်တဲ့မြန်မာပြည်သူတွေရဲ့တော်လှန်ရေးကအရှိန်မြင့်မားခဲ့ပါတယ်။တီထပ်ပို့ပြီးတော့ကောင်းတဲ့သတင်းကတော့မြန်မာပြည်သူတွေအပေါ်မှာ၃နှစ်ကြာအုပ်ချုပ်ခဲ့တဲ့ရက်ဆက်ကြမ်းကြုတ်တဲ့စစ်ကောင်စီအတွက်2024ခုနှစ်အစမှာကနောက်ဆုံးညှိကုံးကြုံမဲ့အပိုင်းကိုရောက်နေပြီဆိုတဲ့ပုံပေါ်နေပါတယ်။ဒါကြောင့်2024ခုနှစ်မှာမျိုးလင့်လာကတော့ကျွန်တော်တို့တကယ်ကြားကျင်တဲ့သတင်းဖြစ်တဲ့မြန်မာတိုင်းမှာစစ်ကောင်စီဟာသူတို့နဲ့ထိုက်တန်တဲ့ကြီးမားလာတဲ့အရှုံးကိုပိုက်ပြီးတော့စစ်အာဏာသိမ်းမှုအဆုံးတတ်သွားပြီဆိုတဲ့သတင်းပါပဲ။ဘာတော်မှာရှိတဲ့မြမအတိုင်းဝိုင်းကမိတ်ဆွေတွေအားလုံးကိုလည်းနှုတ်ခွန်းဆက်ပါတယ်။ဒေချာတာကတော့2024ခုနှစ်ဟာခင်ဗျားတို့အတွက်ကောကျွန်တော်အတွက်ပါသတင်းကောင်းတွေယူဆောင်လာမယ့်နှစ်ဖြစ်တယ်ဆိုတာပါပဲ
။အခုဆက်လက်ပြီးတော့တိုင်းရင်းသားခေါင်းဆောင်တွေရဲ့နှုတ်ခွန်းဆက်စကားတွေကိုလည်းကြည့်အောင်ပါ။အရင်ဆုံးတော့ KNU ကရင်အမျိုးသားအစည်းအရုံးရဲ့ပြောခွင့်ရနှုတ်ခွန်းဆက်စကားကိုကြည့်ကြရအောင်ပါ
။ဒေချာချစ်ခင်ရပါတော့ပြည်သူလူထုပေါင်းတို့ခင်ဗျာ။ဒီနှစ်2024နှစ်ဟာကျွန်တော်တို့ပြောချင်တာကတော့ဒီဖြစ်ကျွန်တော်တို့ရုံးကန်တိုက်ပွဲဝင်နေရတဲ့ဒီဆီယနာရှင်စနစ်ချုပ်ငြိမ်းရေးဟာကျွန်တော်တို့ပြည်သူအလုံးအတွက်အောင်ပွဲအပြေဆောင်လာနိုင်ပါစေလို့ပဲကျွန်တော်တို့နှုတ်ခွန်းဆက်သားပါတယ်။အဲ့ဒါနဲ့တစ်ချက်သေးကျွန်တော်ဆက်ပြောလိုတာကတော့အထူးသဖြင့်အကြက်ဖက်စစ်ကောင်စီပြောချင်တာကတော့ဒီနှစ်ကြီးအချိန်မှာခင်ဗျားတို့တည်ရစဉ်းစားပါခင်ဗျားတို့အသေးခံပါဒါမှမဟုတ်ကျွန်တော်တို့နိုင်ငံရေးတောင်းဆိုချက်လေးချက်ကိုခင်ဗျားတို့လက်ခံပါဒါဟာခင်ဗျားတို့ဖွင့်ရပဲခင်ဗျားတို့ရဲ့ထွက်ပေါက်ပဲတနည်းအားဖြင့်ငါတို့ရဲ့ရာဇသက်မယ်ဆိုတော့ခင်ဗျားတို့တည်ကြစဉ်းစားပြီးတော့ဆုံးဖြတ်ပါအမြန်ဆုံးဆုံးဖြတ်ပါ နောက်တစ်ချက်ကကျွန်တော်တို့ကမဝေးတဲ့ကာလအောင်ဝဲခံတဲ့လူဖြစ်ပြီးတော့ဒီတိုင်းပြည်အုပ်ချုပ်မင်းလုပ်တဲ့လူတွေဖြစ်တာနဲ့ဒီနိုင်ငံတကာဆက်ဆံရေးကိုကျွန်တော်လေးထားတယ်ထွေးပြေးအင်းကြီးချင်းနိုင်ငံနဲ့ဆက်ဆံရေးကောင်းမှုကိုဦးတည်တဲ့အတွက်အထူးသဖြင့်တရုတ်နိုင်ငံနဲ့ထိုင်းနိုင်ငံကိုကျွန်တော်တို့ဆက်ဆံရေးပို့ကောင်းအောင်ကြောင့်လုပ်သွားမှာဖြစ်တယ်ကျွန်တော်တို့နေစားတကြောမှာကြုံမကောင်းချမ်းမကောင်းဖြစ်နေတဲ့လူကောင်းမှောင်ကိုကုန်ကူးမှုတွေမျိုးစေဝါကိစ္စတွေတရားဝင်လောင်စားမှုနဲ့အွန်လိုင်းမှာကြေလည်လေမှုကိစ္စတွေကိုကျွန်တော်တို့ကောင်းဆုံးခင်ဗျားတို့နဲ့ဆက်ပြီးတော့လက်တွဲတိုက်ပွဲဝင်ခြင်းနဲ့အဲ့ဒါတော့ခင်ဗျားတို့ကျွန်တော်တို့နဲ့ရရကြီးလက်တွဲပြီးတော့ဒီလုပ်ငန်းတစ်ပတ်ကိုလုပ်ကြပါဆိုလို့ကျွန်တော်ကကြားလို့ပါတယ်နောက်တစ်ချက်ကကျွန်တော်တို့အနေနဲ့သူသဖြင့်ဒီ2024ခုနှစ်ဟာကျွန်တော်တို့ PN ဒေါ်လာရေ55နှစ်ပြည့်နှစ်မှာဖြစ်ဖြစ်ပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ဒီခရီးခြေကျက်လာတာဟာပျော်ရွှင်စရာတစ်ပွဲမှမရှိတကယ်ခါတည်တဲ့ဘဝတွေရင်ဆိုင်လာတဲ့သူဒီကဘာလုံးမှာရှိတဲ့အဖိနှက်ခံဘဝပြည်သူတွေကိုကျွန်တော်တို့ပို့ကျင်းစားတယ်ဒီနေ့ဒီကလမှာသူသဖြင့်ယူကရိန်းပြည်သူတွေကြုံတွေ့နေရတဲ့ဘဝတွေသူသဖြင့်ပါလက်စတိုင်းပြည်သူတွေဂါဇာဒေသမှာဘယ်လိုကြုံဆုံခဲ့ရလဲကျွန်တော်တို့ပို့ကျင်းစားတယ်ကျွန်တော်တို့ကောင်းနားလေတဲ့ပုံမှာခင်ဗျားတို့ရုံးကံခင်ဗျားတို့လွတ်လပ်မှုကိုတိုက်ပွဲဝင်နေတဲ့အပေါ်မှာကျွန်တော်တို့လေးစားတယ်တန်ဖိုးထားတယ်ကျွန်တော်တို့ခင်ဗျားတို့နဲ့အတူရပ်နေတယ်ဆိုတော့ဒီနေရာနေကျွန်တော်ပြောချင်တယ်နောက်ဆုံးတစ်ချက်အနေနဲ့ပြောချင်တာကတော့ကျွန်တော်တို့တိုင်းပြည်မှာကျွန်တော်တို့ပြည်သူလူထုတွေဟာတကယ်ပြေးလွှားပြီးတော့ဒုက္ခပေါင်းစုံနဲ့ယုံဟိုကြုံတွေ့နေရတဲ့ဟာဆိုတာအကြမ်းဖက်စစ်ကောင်စီရဲ့လှုပ်ရှားကြောင်ဖြစ်တယ်။ဒါကြောင့်မို့ကျွန်တော်တို့တိုင်းပြည်မှာအထူးသဖြင့်ဒီနှစ်သန်းသောပြည်သူလူထုကပြေးလွှားတိမ်းရှောင်နေရဘူး။ကိုကိုရမဲ့ဖြစ်တော့အစာရေစာငှားမောင်းဖမ်းမောင်းပြီးကြုံဆုံနေရတဲ့အပေါ်မှာအထူးသဖြင့်ပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေဖြစ်တဲ့နောက်ပြီးတော့ကမ္ဘာ့ကလပ်အေဂျင်စီလုပ်ငန်းမှာလှုပ်ဆောင်နေတဲ့လူတွေအနေနဲ့ခင်ဗျားတို့တစားစားကြွေးကြော်နေတဲ့humanitarian core principle လေးခုဖြစ်တဲ့လူသားဆန်မှုလွတ်လပ်မှုဒဲမလိုက်မှုကြားနေမှုဆိုတဲ့အားတွေဟာပစားနဲ့ပြောတာတွေမဟုတ်ပဲလက်တွေ့နဲ့ counter ပေါ်ကြပြီးကျွန်တော်တို့တကယ်အကူအညီလိုအပ်တဲ့လူထုစီကိုအမြန်ဆုံးလှုပ်ကြပါလို့ပဲကျွန်တော်ဒီနေ့ကနေတောင်းဆိုချင်ပါတယ်အားလုံးကိုလေးစားပါတယ်ကျေးဇူးလက်တင်ပါတယ
်ဆက်လက်ပြီးတော့ဒီချင်းမျိုးသားတပ်ဦး CNF ရဲ့နှုတ်ခွန်းဆက်စကားကိုလည်းကြည့်ရအောင်ပါရှင်
အနာရှင်နဲ့အနာရှင်မှန်တဲ့မြအမြင့်ပြတ်ထုတ်ချပြီးတော့ကျွန်တော်တို့လိုချင်တဲ့နိုင်ငံရေးစနစ်ကျွန်တော်တို့နိုင်ငံမှာတည်ဆောက်ဖို့တိုက်ပွဲဝင်ရင်းအသက်ပြေးသွားတဲ့ကျွန်တော်တို့တော်လှန်ရေးရဲဘော်ရဲမေတီအားလုံးကိုကျွန်တော်ဦးစွာဦးညွတ်ကာရဝပြုပါတယ်ဒီတော်လှန်ရေးတစ်လျှောက်လုံးမှာမရက်တီပေတဲ့ကျွန်တော်တို့ပြည်သူလူထုမိဘပြည်သူအားလုံးကိုလည်းလေးစားကြောင်းကျွန်တော်ဥစွာပြောလို့ပါတယ်ကျွန်တော်တို့ဒီ2023ခုအကုန်ဒီခရစ်စမတ်ဝေတော်ကိုကျွန်တော်တို့ဆင်နွှဲနိုင်တဲ့သူရှိတယ်လို့မဆင်နိုင်တဲ့နှွှဲနိုင်တဲ့သူရှိပါတယ်အားလုံးကိုစိတ်နှပြကျမ်းမာချမ်းသာပါစေကြောင်းနဲ့ဒီလာမယ့်2024ခုနှစ်မှာကျွန်တော်တို့တိုင်းသားပြည်သူအားလုံးပြတော့ကျွန်တော်တို့မဟာမိတ်တပ်ဖွဲ့ဝင်ဒီအားလုံးကိုစစ်တပြားကျမ်းမာချမ်းသာပြီးတော့ကျွန်တော်တို့လိုချင်နေတဲ့နိုင်ငံရေးပန်းတိုင်ရောက်ရှိသည့်အထိအတူတကွကျွန်တော်တို့ stateable ပါဝင်ပြီးတော့တိုက်ပွဲဝင်ကြပါစို့လို့ကျွန်တော်ဒီတိလာမယ့်နှစ်တိဟာကျွန်တော်တို့တိုင်းသားပြည်သူတွေအတွက်အကန့်ကောင်းချင်းဟိုတည်ဆောင်လာတဲ့နှစ်တိဖြစ်ပါစေလို့ကျွန်တော်ဆန္ဒပြုပါတယ်
ခြေပြုအဖွဲ့အစည်းတွေရဲ့နှုတ်ခွန်းဆက်စကားအသီးသီးကိုတင်ဆက်မှာပ
ါ။ Olympic တွေအလုံးလုံးကြုံချမ်းမာကြပါစေရှင်။ VOA ရဲ့ဒီနှစ်တကူနှုတ်ခွန်းဆက်အစီအစဉ်မှာပါဝင်ခွင့်ရတာအများကြီးဝမ်းသာပါတယ်။အခုဆိုရင်ကျွန်တော်တို့နွေဦးဒေါ်လာကြီးကရပ်ပေါင်း1000ကျော်၃နှစ်တာကာလတည်းရောက်လာခဲ့ပြီ။ကြံတွေးခြင်းရန်ကိုပင်ပန်းနေပေါ့နော်ပင်ပန်းစရာကြီးပါ။စရောရုပ်ကောနှစ်နာဆုံးရှုံးရမှုတွေမြောက်များစွာနဲ့ကျွန်တော်ပြန်မရနိုင်တော့တဲ့အရာတွေပေါ့နော်ဒါတွေအတွက်လည်းအများကြီးစိတ်ထိခိုက်ရတယ်။တစ်ချိန်တည်းမှာလည်းပြန်ကြည့်မယ်ဆိုရင်ကျွန်တော်တို့မြန်မာပြည်သူတွေရဲ့ တော်လည်ကြီးကနှစ်ပေါင်း80ကျော်ကြာတဲ့အထိပေါ့နော်လူမျိုးပေါင်းစုံလူသမားလေသမားဒီအမျိုးသမီးတို့ရဲ့တော်လည်မှုတွေနောက်အထည်ချုပ်လူသမားတွေရဲ့အတော်လည်မှုတွေနောက်ဒီလူမျိုးပေါင်းစုံအကိုယ့်ရဲ့ကိုမြေကိုရီကာကွယ်ပြဋ္ဌာန်းပိုင်ခွင့်တွေအတွက်ကိုပိုင်အုပ်ချုပ်မှုတွေအတွက်တော်လန်ခဲ့ကြတဲ့စုဖွဲ့အသီးသီးရဲ့တော်လန်ကြီးတွေကြောက်တာလည်းကျွန်တော်တို့ဒီထက်ဆက်ပြီးတော့ဒီနွေဦးတော်လန်ကြီးကအတွန်းရှင်နိုင်ခဲ့တယ်ဆိုတဲ့အချက်ကိုလည်းကျွန်တော်ဒီကနေအသိမှတ်ပြုချင်ပါတယ်ပေါ့နော်နောက်တစ်ခုကတော့ကျွန်တော်တို့တော်လန်ကြီးမှာခုဆိုရင်ဒီအတွေးခေါ်ယူဝါဒပြပြပြောင်းလေးစီကိုအဖြစ်ဖြစ်နေရွေးရှားနေမှုဖြစ်တယ်စုစုတော်လန်တွေကစစ်သားတွေစစ်တပ်တွေကိုတပ်ဖြတ်ဖို့ချိန်မုံဖို့တွေမဟုတ်ဘဲနဲ့သူတို့ဒီလိုရာဇဝတ်မှုတွေဆက်ရာဇဝတ်မှုတွေဆက်လက်ကျူးလွန်စေတဲ့အတွေးခေါ်အယူဝါဒနောက်ွယ်ကနေသူတို့ကိုထောက်ပံ့ပြီးနေတဲ့အတွေးခေါ်တောက်တန်တွေကိုပါချိုဖျက်နေရတာဖြစ်တယ်။အဲဒါမှအရေးကြီးဆုံးကတော့မဟာဗမာလူမျိုးကြီးဝါဒနဲ့မဟာဖို့ဝါဒဒီနှစ်ချက်ဒီကျွန်တော်တို့လူမျိုးပေါင်းစုံအသီးသီးအတွက်ရန်သူတို့ဖွင့်ဆက်ပြီးတော့တရှိနေတယ်။ဒီအတွေးခေါ်တွေကျွန်တော်တို့တော်လည်ရင်းမှာလည်းမကူးဆက်စေဖို့အတွက်ရှိဆက်စူးစမ်းရမှာညာကြီးရှိတယ်ပေါ့နော်ယနေ့တော်လန်ကြီးကကျွန်တော်တို့ပြည်သူတွေမဟုတ်ဘူးစစ်တပ်မျိုးဆက်တွေစစ်သားတွေရဲတွေကိုယ်တိုင်သူတို့မိသားစုတွေကိုယ်တိုင်ပါဝင်နေကြတဲ့တော်လန်ကြီးဖြစ်တယ်ဆိုတာလည်းအသိမှတ်ပြုမိပါတယ်အခုစစ်သားနဲ့ရဲအယောက်ပေါင်း14,000ကျော်ဟာပြည်သူ့ဘက်ရပ်တည်လာခဲ့တယ်ယနေ့အချိန်ထိလည်းဆက်ပြီးတော့အလင်းဝင်လာနေတဲ့စစ်သားတွေမိသားစုတွေအများကြီးရှိနေရတယ်သတိပြုမိမှာဖြစ်ပါတယ်ဆိုတော့ဒီတော်လန်ကြီးဟာရှိဆက်ကျမတို့ဟိုသွေးစည်းညီညွတ်မှုနဲ့အဖိနှိတ်ခံနေရဲ့တော်လန်ကြီးဆက်ပြီးတော့ဖြစ်လာမယ်ဆိုရင်တော့ဒီမဟာပူဝါရတွေနောက်ဒီမဟာလူမျိုးကြီးဝါရတွေကိုကျမတို့အမြင့်ဖြတ်နိုင်မှာဖြစ်တဲ့ဒီကားတစ်ဆင့်မှာပေါ့နော်လူခွင့်ရေးဒီမိုကရေစီဖွင့်ကားတဲ့အသားဝင်ကိုကျမတို့အတူတကွရောက်နိုင်မှာဖြစ်တယ်။ဒီနေ့တော်လန်ကြီးကကျမတို့လူပေါင်းစုံလူတန်းစားပေါင်းစုံပါဝင်လာဖို့စော်ဩနေရတယ်လို့ပဲကျမတို့ရဲ့တော်လန်ကြီးပန်းတိုင်ကလူတန်းစားအားလုံးအတွက်ဖြစ်ရမယ်ဆိုတဲ့တန်နိုင်ထန်နဲ့ရှေ့ဆက်ကြပါစို့လို့ပြောရင်းနဲ့2024ခုနှစ်မှာပြည်သူတွေအားလုံးစိတ်ချမ်းသာခြင်းကိုယ်ချမ်းသာခြင်းနဲ့ပြည့်စုံပါစေ။ကျွန်တော်တို့ပြည်သူတွေအားလုံးအတူတကွရက်တည်ပြီးတော့ရှေ့ဆက်ကြမယ်။ကျေးဇူးတင်ပါတယ်
။ဒါမှ2024ကစပြီးတော့ပါကျွန်တော်တို့ပြည်သူတရံလုံးနော်လိုလားတောင်းတာတဲ့နော်လွတ်လပ်မှုငြိမ်းချမ်းမှုတန်းတူညီမျှရှိတဲ့နော်ဒါခစ်ပြောင်းစနစ်ပြောင်းခစ်သစ်စနစ်တကြီးတစ်ခုကိုကျွန်တော်တို့နော်ပုံမို့ပြီးတော့ဤကက်စွာနော်တည်ဆောက်နိုင်မှုနော်ဒီကျေးပန်းနိုင်ကိုပို့ပြီးတော့เนาะအတူတကွာလက်တွဲခေါ်ဆောင်နိုင်ရဖို့ကျွန်တော်လော်လဲမျောနေပါတယ်ယုံလဲယုံကြည်ပါတယ်အဲ့ပြလဲစီဆူတောင်းတဲ့ဆူတောင်းတဲ့နိုင်ငံပေါ့ဗျာเนาะသူလဲတောင်းတဲ့တနိုင်ငံလဲကျွန်တော်တို့ပြူပါတယ်လို့ဒီတော့ပြောချင်ပါတယ်ခင်ဗျအဲ့တော့ဗျာဒီ2023အပဝင်ဒီဒေါ်လာပြီးသူຫນွေဦးဒေါ်လာရေးကာလ3နှစ်ဒီ3နှစ်မှာကျွန်တော်တို့ဘာကောက်ချက်ချနိုင်ရပြီလဲဘယ်လိုဖြတ်တန်းခဲ့ပဲလဲဆိုနံပါတ်1တေချာတာတော့ဒီပွဲမှာဒီအကြံဖတ်အာနာသိန်းဖက်စစ်အနာယူကြည့်ရဖို့ဒီပြည်သူဒေါ်လာရေးကြီးအပေါ်အနာယူဖို့နော်အနုနည်းနဲ့ရောအကျန်းကြီးနဲ့ရောနော်အနာယူဖို့ဆိုတာဘယ်နည်းကိုပဲတုံးတုံးလုံးဝမဖြစ်နိုင်တော့ဘူးဆိုတာကိုကျွန်တော်တို့အင်မတန်သိကြခဲ့ပြီဒီအတွက်ကျွန်တော်တို့လုံလောက်စွာကျွန်တော်တို့ပြည်သူအားနဲ့တပ်တည်ကြခဲ့ပြီကျွန်တော်တို့ဒါကောက်ချက်ရှာရမှာဖြစ်ပါတယ်အဲ့တော့ရှစ်ဒါမဲ့2024အပါဝင်ရှစ်လာမဲ့အနာဂတ်ကတော့ကျွန်တော်တို့ပြည်သူဘက်ကနော်သိကြဖို့နိုင်ဖို့ထပ်ပြီးတော့ကျွန်တော်တို့အလုံးနဲ့တတိပြရမယ်အချိန်ကာလတွေဖြစ်မယ်လို့ကျွန်တော်ခံယူတယ်အဲ့တော့2023မှာလည်းပဲကျွန်တော်တို့ပြည်သူအားလုံးရဲ့စူးစိမှုညီညွတ်မှုနဲ့เนาะဒေါ်လန်စိတ်ဒေါ်လန်တွေးဒေါ်လန်မန်တွေကိုကျွန်တော်တို့ဒါပေါ်ထုတ်ပြသခဲ့ပြီရှီလာမဲ့2024မှာလည်းဒီထက်ပိုပြီးတော့ကျွန်တော်တို့ဒါเนาะအစွမ်းကုန်အချိန်တိုးပြီးတော့ကျွန်တော်တို့ဒါဒေါ်လန်တာဝန်တွေထမ်းရွက်ကြဖို့ဖြစ်တယ်လို့ကျွန်တော်ကတော့ဒီလိုပဲခံယူပါပါတယ်ခင်ဗျာ
အခုလို2024ခုနှစ်သစ်မှာကျမတို့ VOA ကနေပြီးတော့နှစ်သစ်နှုတ်ခွန်းဆက်စကားပြောကြတဲ့အစီအစဉ်ကိုကျမတို့ထုတ်လွှင့်တဲ့နေရာမှာလူမျိုးစုပေါင်းစုံဒီတိုင်းသားပေါင်းစုံအဖွဲ့အစည်းပေါင်းစုံပါဝင်နိုင်အောင်အသံပေါင်းစုံပါဝင်နိုင်အောင်ကြိုးစားခဲ့ပါတယ်ဒါပေမဲ့လည်းအချိန်အကန့်အသတ်ကြောင့်ကျမတို့ပြည့်ပြည့်စုံစုံပြင်ပြခွင့်မရတဲ့အတွက်လည်းတောင်းပန်ပါတယ်ရှင်2024ခုနှစ်အတွက်မြန်မာပြည်သူပြည်သားတွေလူအင်ဆန်ကပြေဝကြပါစေဘေးအန္တရာယ်အသေးသေးကနေလည်းကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်ကျမကျေးနိုင်ပါ
မင်္ဂလာမနက်ခင်ပါရှင် VOA American အသံရဲ့2024ခုနှစ်ဇန်နဝါရီလ2ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်2024နှစ်သစ်ထဲဝင်ရောက်တော့မှာမို့နှစ်သစ်ထဲဝင်ရောက်လာပြီးမို့နှစ်သစ်အတွက်ဆုတောင်းနေပြုနေချိန်မှာပဲမြန်မာနိုင်ငံပြည်ပခနေမြေတွေကစစ်ပြေးဒုက္ခတွေရဲ့ဆုတောင်းကတော့ငြိမ်ငြိမ်ကြမ်းကြမ်းနဲ့အိမ်ပြန်နိုင်ရေးဖြစ်ပါတယ် မြန်မာနိုင်ငံဒေသတချို့မှာနှစ်ကုန်ပိုင်းထိဆေးရည်ပရိပခဏ်တွေပြင်းထန်နေတာမို့ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေလည်းလိုအပ်နေတာပါရန်ကုန်ကပေးပို့ထားတဲ့သတင်းတောင်မှတ်စုကိုကိုသားညုံကပြောပြပေးပါမယ်ရှင်
ဟောင်းကောင်လုံးနှစ်သက်ကူးပြောင်းတဲ့အချိန်မှာပျော်စရာအစီအစဉ်တွေနဲ့အတူနှစ်သက်ကိုကြိုဆိုလေးရှိကြပါရစေ။ဒါပေမဲ့အာနာသိမ့်ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံမှာနှစ်သက်ကူးပျော်စရာအစီအစဉ်တွေကအရင်ကလိုမျိုးပုံမှန်မရှိကြတော့ပါဘူး။စစ်ကောင်စီရဲ့ညမထွက်ရမင်းတွေကြောင့်မြို့ကြီးတွေမှာမှောင်ရီပြိုးချိန်လောက်ဆိုရင်လူသွားလူလာသိမ့်မရှိတော့သလိုလုံခြုံရေးစိုးရိမ်မှုတွေကြောင့်လည်းအသွားအလာတွေပုံပြီးတော့ရှင်းလာတယ်လို့မြို့ကန်တွေကပြောပါရစေ။အာနာသိမ့်ပြီးတဲ့နောက်ပိုင်းပေါ်လာတဲ့လက်နက်ကိုင်ပြိပခါတွေကြောင့်တိုက်ပွဲဖြစ်ပွားရာဒေသတွေမှာဆိုရင်လည်းပွင့်စုံခွာနေရသူတွေဟာနေရမပြတ်နိုင်မနဲ့ကြုံရမှာနေထိုင်နေကြပါတယ်ဒီလိုအခြေအနေတွေကြားမှာအရင်ကပျော်စရာဖြစ်ခဲ့တဲ့နှစ်သက်ကူးပွဲတော်ဟာစိတ်သုံးခဲ့ရပြီးတော့တချို့ကတော့ပြေးလွှားရင်းနဲ့ပဲနှစ်ဟောင်းကိုကြော်ဖြတ်ကြရပါတယ်လာမယ့်နှစ်သက်မှာတော့အဆူတွေကုန်ဆုံးပြီးတော့အားလုံးငြိမ်းချမ်းသာနဲ့အိမ်ပြန်နိုင်ကြဖို့အတွက်ချင်းမီနယ်ကစစ်ရှောင်လာသူတူကဆူတောင်းပေးထားပါတယ်
အများကြီးပြောလင့်ထားတာပေါ့နော်မြန်မာနိုင်ငံကိုအချိန်မှာတော့အော်တော်တိုင်းကလာဆိုတော့အကောင်လုံးကအဝေးရောက်နေကြတယ်ဆိုတော့အိမ်ကတော့လည်းဒီမှာတော့လည်းအိမ်ကတော့နေရတာပါပဲ။ဒီနေရာဘေးရောက်တော့ပူစင်တဲ့နေရာရောက်တယ်ဆိုပေမဲ့လည်းဒီမှာအရန်ကိုခက်ခဲတာပေါ့နော်။အာဘာမှဘာမှလည်းလောက်လောက်ကြိုက်လို့မရတဲ့နေရာမှာနေရတယ်ဆိုတော့အရန်ကိုခက်ခဲဖြစ်နေတယ်။ဒါပေမဲ့အော်မြို့ရောက်ဆက်တော့ဒီအခြေအနေကြီးအမြန်ဆုံးပြောင်းနေပါစေလို့အခြေအနေကောင်းပါစေလို့ပဲဆိုတောင်းရမှာပေါ့နော်။
စစ်ဆောင်ကြသူတွေထဲမှာတချို့ကကိုနီဝင်းကျင်ကဂျော်နီချုပ်ဆက်တွေမှာဝင်းအောင်နေထိုင်သူတွေရှိသလိုပြည်လွှိုင်းနဲ့နေဆက်ရောက်သွားသူတွေလည်းရှိကြပါတယ်။လမ်းကြောင်းတွေပိတ်ဆို့ထားပြီးတော့ကုန်စင်စည်းစိမ်မှုကိုကန့်သတ်ထားလို့စားနေခါခက်ခဲမှုတွေလည်းကြုံတွေ့နေကြရပါတယ်။စစ်ဆောင်ကူညီနေသူတွေကတော့နိုင်ငံတကာရဲ့လူသားချင်းစာနာမှုအရေးပေါ်အကူအညီတွေအစောတက်လျင်ပဲလိုအပ်နေတယ်လို့ပြောကြပါတယ်။အဝတ်တထည်ကိုတခုနဲ့ကိုလူယုံပြေးကြရတဲ့စစ်ဆောင်တွေအတွက်အခြေခံကူညီတွေလိုအပ်နေပြီးတော့ကုန်သွယ်ရေးလမ်းကြောင်းပိတ်ဆို့ထားတာမို့လို့အကူအညီပေးနေသူတွေမှာလည်းအခက်တွေ့နေရတဲ့အခြေအနေကိုပြောပြပါရစေ
။အဓိကတော့ဘာလို့လဲဆိုတော့သူတို့ရိတ်ခါတာရေးပေါ်ဟိုဟာစံစီစာရေးပေါ်လို့တယ်ပြီးတော့မဆောင်းအထိဖြစ်တဲ့အတွက်ကြောင့်မလို့ဟာနှွေးထွက်တွေလိုအပ်မှုတွေတွေ့နေရတယ်ပေါ့နော်။ဘာပြောလဲဆိုတော့သူတို့ထွက်လာကြတဲ့ဟာဘိုးတစ်ထက်ကိုယ်တစ်ခုနဲ့ထွက်လာကြတဲ့လူတွေကများတယ်။များတဲ့အခါကျမှရေးပေါ်ဟိုဟာဒီထောက်ပံ့မှုတွေလိုအပ်မှုတွေရှိနေတော့မယ်ပေါ့နော်။အခုကျွန်တော်တို့အနေနဲ့ဟိုနိုင်ငံတကာဖွဲ့စည်းတွေကို humanitarian assistance တွေပို့ဖို့များများလိုအပ်လာတယ်။ဟို emergency ဖြစ်တဲ့ကြောင့်မို့အရေးပေါ်တုံ့ပြန်မှုကိုလည်းများစွာနဲ့ထိရောက်စွာတုံ့ပြန်ဖို့အတွက်ကျွန်တော်တို့ခိုင်နေတဲ့ဒီကနေ့ပြောကြားချင်တာပေါ့နော်။ဟုတ
်။ကိုယ့်ရဲ့ရက်ရွာအိုးအိမ်ကိုစွန့်ခွာပြီးတော့တောထဲမှာဖြစ်တယ်လို့စီပီးရှောင်နေကြတဲ့သူတွေမှာအခြေခံလိုအပ်ချက်တွေအလျင်မီရရှိနိုင်ဖို့မနည်းပဲရုန်းကန်နေကြရတာပါ။ကချင်ပြည်နယ်တနိုင်းမြို့နယ်မှာဆိုရင်အခုနှစ်ခရစ်မတ်ကိုဆူတောင်းခြင်းကိုပဲအဓိကထားပြီးတော့ဖြတ်သန်းဖြစ်တယ်လို့ခရစ်ယာန်ဆရာတော်တစ်ပါးကပြောပါတယ်။စစ်ပီးဒုက္ခသည်တွေကခရစ်ယာန်ဘာသာဝင်တချို့ဟာလည်းအိမ်နဲ့အဝေးမှာအခုနှစ်ခရစ်မတ်ပွဲတော်ကိုမဆွေနှွှဲနိုင်ကြပြီမဲ့လာမယ့်နှစ်သက်မှာတော့သူတို့အတွက်အမြန်ဆုံးငြိမ်းချမ်းနိုင်ဖို့ကိုဆူတောင်းပေးကြပါတယ်
။အားလုံးတို့အဲမြန်မာနိုင်ငံမှာရှိတဲ့အဲလူမျိုးပါပါမြေအားလုံးလာမယ့်နှစ်2024မှာတော့ဒါတို့အဲအားလုံးဒေတာစုနဲ့အဆုံစုနဲ့အဲပြန်နေဒီမှာဒီစံချမ်းနဲ့အဲမိအဲဘဝဒီရစံသာအတိုင်းလုံးဆောင်နိုင်ကြပါစေလို့ကျွန်တော်အနေနဲ့အားလုံးကိုမြတ်တာပူဇော်ပါတယ်လို့
မြန်မာနိုင်ငံဒီဟာဒီစားအတော်များများမှာတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပါတဲ့ပူပေါင်းလက်နက်ကိုင်တပ်ဖွဲ့အင်အားစုတွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကဆက်လက်ဖြစ်နေပြီးတော့အခုချိန်အထိဆိုရင်နေရာဆက်ခွာသူပေါင်းက 1.6 တန်းရှိလာပြီဆိုပြီးတော့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNOCHA ရဲ့ဒီဇင်ဘာလနောက်ဆုံးထုတ်ပြန်ချက်မှာဖော်ပြပါရတယ်။ဒါ့အပြင်နိုင်ငံတွင်းလူဦးရေရဲ့သုံးမှုတစ်ပုံနီးပါးရှိတဲ့လူဦးရေ 18.6 တန်းဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂဘက်ကထုတ်ပြန်ပါတယ်။ဒီလိုအပ်ချက်ကပြီးခဲ့တဲ့နှစ်ကတည်းကလူဦးရေတန်းများလာတာဖြစ်ပြီးတော့အနာမသိငင်လိုခဲ့တဲ့3နှစ်ခါတက်ဆိုရင် 19 ဆနီးပါးမြင့်တက်လာတာဖြစ်တယ်လို့လည်းအစီအငါစာမှာဖော်ပြပါရတယ်။20နှစ်တိုင်းဒီဇင်ဘာလကိုရောက်လာပြီဆိုရင်အလိုက်ရဲ့အတွက်မှာခီးသွွားသူတွေနဲ့မိသားစုနဲ့အတူနှစ်သက်ကိုဖြတ်သန်းတာပုံစံမျိုးစုံနဲ့ပြပြပပနဲ့နှစ်သက်ကူးလေးရှိကြပါရတယ်။အနာသိမ့်ပြီးတဲ့နောက်မြန်မာနိုင်ငံမှာတော့အခုဆိုရင်3ချိန်မြောက်ဖြစ်ဖြတ်သန်းရမယ်။2024ခုနှစ်နှစ်သက်ကူးချိန်မှာတော့မြန်မာနိုင်ငံအမြန်ဆုံးညှိနှိုင်းစေဖို့ကိုပဲ ဒုက္ခသည်တွေဖို့ဆူတောင်းမျှော်လင့်နေကြတဲ့ကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေပြီးတင်ဆက်လိုက်ပါတယ်ကျွန်တော်သားညူပ
ါတခြားစင်းလုံးမြင့်တက်လာနေတာနဲ့အတူပြည်တွင်းလှည့်သမားတွေလည်းကြံဆိုင်ပြည့်ရေးဘက်ကိုပြောင်းလဲလာကြပါတယ်ပြည်ရင်းပြည်ပတခြားစီးခွက်အလားအလာကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာပြန်လည်တင်ပြထားပါတယ်ရှင်
ဒီမကဒီမီယာအရင်တော့ဆိုဈေးကွက်ဖွင့်ရင်တော့ကြံချက်ပို့ပြီးတော့ကောင်းတဲ့ဈေးနဲ့ပဲသို့တော့အခုတော့ဆက်တော့ကြံကနံပါတ်၈ပြန်ချင်တာပေါ့မကဒီမီယာတဲ့ဆိုင်တော့ကျွန်တော်တို့ကအဝယ်မရှိတော့လေးမှာကျွန်တော်တို့မကဒီမီယာသမားတွေနှစ်နှစ်သက်တိုက်ရှုံးပြီးပြောပြီးမှာလေအဲ့တော့ကျွန်တော်တို့တော်တော်များများဟိုကြောက်ကြတော့ဒီကြံကိုစိုက်တာပေါ့ကြံကတော့မှဘာလဲပြောဒီဝယ်ထည့်လိုက်သူကကျွန်တော်တို့ကတစ်ခုအားတာတာကကျွန်တော်တို့မကစိုက်လို့ရှိရင်ဒီရုပ်သာအတီးကိုထွက်ပြီးဆိုရင်ဝယ်မဲ့လူရှိမလားဆိုတဲ့စိုးတထိတ်ဖြစ်နေရတယ်ကြံကြတော့အဲ့ဒီပြဿနာမရှိပါဘူးမှာကျားတော့သတ္တမြအကုန်ဝယ်လဲဆိုတော့ဟုတ်ကဲ့ပ
ါမက်ကဒီမီယာစိုက်ပျိုးမှုကနေဒီနှစ်တော့ဈေးကွက်ဝယ်လို့အရာကြံပြောင်းစိုက်နေတယ်လို့စိုက်ပျိုးရေးသမားကိုဝင်းထွန်းစောက VOA ကိုပြောပါတယ်ပြည်တွင်းတခြားစီးမြင့်တက်နေဆဲဖြစ်ကြောင်းမြန်မာနိုင်ငံပိုင် Global New Light မြန်မာကနိုဝင်ဘာလ9ရက်နေ့မှာဖော်ပြပါတယ်ရန်ကုန်တိုင်းဒေသကြီးကုန်းသေးကြီးများအတင်းနဲ့ဘီးနောင်ကုန်းစည်တိုင်းစင်းတွေအရတကြားတစ်ပိတ်သား3800ကျပ်မြင့်တက်ခဲ့ပြီး2019-2020ကာလလုံးကတကြားတစ်ပိတ်သား1000အောက်သာရှိခဲ့တာလို့လည်းနိုင်ငံပိုင်သတင်းကဖော်ပြပါတယ်ပြည်ရင်းသူလောင်တကြားရောကြပြီးတင်သွင်းမှုလည်းမရှိတာကြောင့်တကြားစီးတက်ရတာလို့နိုင်ငံပိုင်သတင်းကဖော်ပြပါတယ
်ဟုတ်ကဲ့ဟိုကျန်ဆက်ရုံကတော့အခုစားဆိုင်တဲ့လူတွေကိုတော့စားဆိုင်တဲ့နေ့မှာသူတို့ဟိုတံပိုးပေးပါရစေညဒီသူတို့လိုအပ်တဲ့မြေကြီးရဲ့ကြံမျိုးတွေနောက်စိုက်ပျိုးရေးမှာတုံးတဲ့ဒီတဘောမျိုးဩဇာတွေနောက်ပလတ်စတစ်တွေသူတို့တံပိုးပေးပါရစေည
အကြီးကတင်ပို့သူအိန္ဒိယနဲ့ထိုင်းနိုင်ငံတို့မှာတကြားထုတ်လုပ်မှုကျဆင်းပြီးယာဒီဥတုမကောင်းတာကြောင့်လည်းပါတယ်လို့ပြောကြပါတယ်ထိုင်းနိုင်ငံမှာတော့အင်းနီညိုရာသီဥတုအခြေအနေရိုက်ခတ်မှုကြောင့်စိုက်ပျိုးထုတ်လုပ်မှုပမာဏကျဆင်းတယ်လို့အရေးအသွေးလည်းကျသွားတယ်လို့ထိုင်းနိုင်ငံကြံစိုက်ပျိုးသူများအသင်းခေါင်းဆောင်ကပြောပါတယ်2024ခုနှစ်ကြံစိုက်ရာသီအတွင်းကြံမက်ထရစ်တန်ချိန်86တန်းလောက်ပဲတကြားဆက်တွေကိုပို့နိုင်မယ်လို့သူကခန့်မှန်းပါတယ်2023ခုနှစ်တုန်းကတော့ကြံမက်ထရစ်တန်ချိန်93တန်းလောက်ပို့နိုင်ခဲ့တာပါထိုင်းနိုင်ငံမှာတရားစီးတက်လာပြီးနောက်မှာတော့2018ခုနှစ်နောက်ပိုင်းဈေးနှုန်းထိန်းချုပ်မှုကိုပထမဆုံးအကြိမ်ဖြစ်ဆောင်ရွက်လာခဲ့ပါတယ်။ဒီလိုလှုပ်ဆောင်တာဟာဆိုရင်ကျန်းစိုက်တောင်သူတွေအတွက်ဝင်ငွေထိခိုက်နိုင်တာကြောင့်စိုက်ပျိုးထုတ်လုပ်လို့စိတ်ရောနေသွားနိုင်တယ်လို့လည်းပြောပါတယ်။ထိုင်းနိုင်ငံမှာစိုက်ခင်းတွေရှင်းလင်းမရှိတာကငွေကုန်ကြေးကျတတ်တာပေမဲ့မီးခိုးမြူဖုံးလွှမ်းစေတာကြောင့်တောင်ယာတွေကိုမီးရှို့ရှင်းလင်းတာမလုပ်ဖို့လေအစိုးရကတောင်းဆိုထားတာဖြစ်ပြီးလယ်သမားတွေစိုက်ပျိုးထုတ်လုပ်ရေးမှာကုန်ကျစရိတ်ကပိုပြီးတော့များလာစီပါတယ်မြန်မာချင်းတောင်သူတွေအတွက်လဲစိုက်ပျိုးရေးကုန်ကျစရိတ်ကတိုးလာတဲ့အကြောင်းကြံတောင်သူကိုဝင်းထွန်းစောကပြောပါတယ်အင
်းကြီးကတော့ဘုမလင်းပြောရဲမတ်တေကီတိုက်တော်တော်ကြီးပါတယ်ကြံစိုက်တိုင်သူတွေအတွက်ဟိုအရင်ကြီးတော်တော်များတယ်ဟိုမြေစီတိတ်ကိုတသိန်း2000လောက်ဖြစ်သွားတယ်ဆိုတော့ကျန်တောင်သူတွေကအဓိကအဲ့ဒါလိုချင်တာမြေစီတိတ်ကိုတသိန်း2000ကိုကျန်တာဂျန်အောင်လည်းတသိန်း2000လောက်ပြီးပါဖြစ်နေတဲ့ခါကျတော့အရင်ကြီးတော်တော်များလာပါတယ်နောက်ဒီကျန်မာသုံးတဲ့ဒီပလတ်စတစ်ကိုတခြားသုံးတဲ့ဥစ္စာတွေအားလုံးကိုတက်စီပေါင်းတက်စီအပုဈေးကကျက်လာတယ်မှာဆိုတော့ကျွန်တော်တို့ဒီကျန်တောင်သူတွေကတော့အများဆုံးဆန္ဒလိုချင်တာတော့ဒီတသိန်း4000လောက်ဖတ်ချလေဆိုရင်ကြိုက်မယ်လို့ခံမနာပါတယ်မဟဲ့တသိန်း2000ဆိုရင်တော့ဒါသူတို့ဒါဟိုပုံမှန်လောက်ပဲရမယ်လို့ခံမနာပါတယ်ကြံထွက်နေတယ်ဆိုရင်တော့ရှုံးရမယ်ထင်ပါတယ်ခင်ဗျာ
ကဘာမှာဒုတိယနဲ့တတိယတခြားတင်ပို့တဲ့အိန္ဒိယနဲ့ထိုင်းနိုင်ငံတို့မှာပုံမှန်မဟုတ်တဲ့6တွေ့ရာသီဥတုကြောင့်ကြံသီးနှံတွေပျက်စီးခဲ့ရပြီးကဘာမှာတခြားကုန်စည်ရွှေ့ချရတာဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းတခြားစီယုံတွေကကြံတောင်သူတွေတူးချက်စိုက်ပျိုးဖို့တိုက်တွန်းအပိနေကြပါတယ်ပြီးခဲ့တဲ့ရာသီအတွင်းကြံတဒံကို9000ကနေတသိန်းချာဈေးပေးခဲ့ရကနေဒီနှစ်မှာလည်းတိုးပြီးတော့ပေးလာပါတယ်။ဒါပေမဲ့သွေးအားစုကဈေးကြည့်လာတာကြောင့်ကြံတောင်သူတွေအတွက်အမျက်ထွက်ဖို့ကမရည်မရဖြစ်တယ်လို့လည်းကြံတောင်သူကိုဝင်းထွန်းစောကရှင်းပြပါတယ
်။ကျွန်တော်တို့အရောက်ပို့ရတဲ့စက်ရုံအရောက်ပို့ရတယ
်။
အဲတချမ်းကိုတသိန်း2000ခန့်စက်ရုံပေးစီ။ခရိုင်းကမြေစီတိတ်ကို9000ခွဲဖြစ်တဲ့အချိန်မှာကြံတဒံက9000ခွဲဆိုတော့နှစ်ကောင်ပုံများတာပေါ့မှာအခုကျတော့ ဟိုဘယ်လက်စနစ်နေတဲ့ခါကျတော့ကျန်တောင်သူတွေကအဲဆိုပြီးတော့ပုံကြစီများလာတယ်နောက်တစ်ခါလုတ်အားကတွေကလည်းဒီနေ့ကဆက်ဆက်ရတိုးလာတဲ့ခါကျတော့ပုံသေးလုံးတွေတိုးလာတဲ့ခါကျတော့လိုက်တိုးပြရတဲ့ခါကျတော့တိုးလာပြီးတော့ကျန်သေးလုံးကြတော့သူတို့စက်ရုံကလည်းမနေ့ကတသိန်းတထောင်ဝယ်တယ်ဒီနေ့တသိန်းနှစ်ထောင်ဝယ်တယ်အဲ့တော့တိုးတော့တိုးပြရပဲဒါပေမဲ့တောင်သူဘက်ကကြတော့လူတလောက်အဆင်မပြေဘူးဖြစ်နေတာပေါ့ဒါပေမဲ့ဒီနေ့တော့သူတို့တိုးပြမယ်လို့တော့ပြောပါတယ်စက်ရုံကတော့
2023-2024 ရာသီအတွင်းကဘာတလွားတကြားခြွန်နှုံဟာပြီးခဲ့တဲ့နှစ်နဲ့နှိုင်းရှင်ရင်နှစ်ရာဂိုင်းနှုံလောက်ကျဆင်းမယ်လို့ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကခန့်မှန်းပါတယ်အိန္ဒိယနိုင်ငံမှာရာစုနှစ်အတွင်းအချောက်သွေးဆုံးအဖြစ်2023ခုနှစ်ဩဂုတ်လအတွင်းကျုံ့တွေ့ခဲ့ရပြီးတရားထုတ်လုပ်မှုက800ခန့်လုံးကျဆင်းသွားခဲ့ပြီးနောက်မှာတော့တရားတင်ပို့မှုကိုလည်းတားမြစ်ထားပါတယ်။အမေရိကန်စိုက်ပျိုးရေးဌာနစီးရင်တွေအရပြီးခဲ့တဲ့နှစ်အတွင်းတရားအများဆုံးတင်သွင်းခဲ့တဲ့အင်ဒိုနီးရှားနိုင်ငံကတင်သွင်းမှုကိုကန့်သတ်လိုက်သလိုပဲကမ္ဘာမှာဒုတိယမြောက်တရားတင်သွင်းမှုအများဆုံးတရုတ်နိုင်ငံကလည်းပြည်တွင်းတရားစီရင်ုံချီးမြှင့်မှုကိုကာမိစေဖို့အတွက်6နှစ်အတွင်းပထမဆုံးအချိန်ဖြစ်တူလောင်တရားတွေကိုမဖြစ်မနေထုတ်ရောက်ခဲ့ရကြောင်း FAO ရဲ့စားတောက်ကုန်စည်ဈေးကွက်ဆိုင်ရာသုတေသနမှူးပါမာရီကပြောပါတယ်ရှင်
ကိုယ့်ရဲ့စိတ်ထဲမှာဖြစ်နေတဲ့ခံစားချက်ကိုပန်းတွေကနေတစ်စီသိမြင်အောင်လုပ်တဲ့ပန်းကူထုံအကြောင်းပန်းကူထုံအထူးပြုဆရာမမတ်မွန်မြတ်ကိုမတ်ဆွမြတ်မွန်ကမေးမြန်းပြီးလူမှုရှုခင်းအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်
။အားလုံးတွေစိတ်ရောကိုယ်ပါအေးချမ်းနဲ့နှစ်သက်ဖြစ်ကြပါစေရှင်။နှစ်သက်မှာတောကအမောတွေကနေခနာကေဝေးအောင်လို့ပန်းကလေးတွေနဲ့ကုစားကြည့်ဖို့ဒီတစ်ခါစီစဉ်ထားပါတယ်။ပန်းကလေးတွေတိုင်းမှာသူ့ဆွမ်းတဲ့သူရှိကြတာကြောင့်ဒီပန်းလေးတွေရဲ့ဆွမ်းအားတက်ရောက်မှုနဲ့ကိုယ့်ရဲ့စိတ်ကိုပျော်ရွှင်အောင်ငြိမ်းချမ်းအောင်လို့လုပ်နိုင်မဲ့ပန်းကူထုံဒီနဲ့ဖြစ်ပါတယ်။ကိုယ့်ရဲ့စိတ်ခံစားချက်ကိုဒီပန်းကလေးတွေကနေတစ်ဆင့်မြအောင်ပုံခေါ်ကြည့်ပြီးတော့မှစိတ်သက်သာရာရအောင်လုပ်နိုင်မယ်နည်းလို့လည်းပြောလို့ရနိုင်ပါတယ်။ဒီအကြောင်းပြောပြမဲ့သူကတော့ Ikebana Japan Pantoni ကျွမ်းကျင်သူတစ်ယောက်ဖြစ်တယ်လို့ဒီပန်းကူထုံအထူးပြုဆရာမမတ်မွန်မြတ်ဖြစ်ပါတယ်ရှင်။
ဒီမှာဂျပန်ရိုးရာ Ikebana Pantoni ဆိုတဲ့ဥစားရှိတယ်ပေါ့နော်။အဲ့ဒီထဲမှာမှ Ohara Style ဆိုတဲ့အဲ့ဒီသူ style မျိုးစုံရှိတယ်မှာ Ohara Style ဆိုတဲ့ဟာကိုလေ့လာနေတာပါ။2008ခုနှစ်လောက်ကနေစလေ့လာပြီးတော့အခုလောလောဆယ်မှာတော့သူတို့သတ်မှတ်ထားတဲ့ Food Term Master Course ကိုတက်နေပါတယ်။ Food Term ဆိုတာကစတုထအဆင့်ပေါ့နော်မြန်မာလိုပြောလို့ရှိရင်စတုထအဆင့်နောက်ဆုံး level ကပထမအဆင့်အထိကိုတစတုထတတိယဒုတိယဆိုပြီးတော့အဆင့်ဆင့်တက်သွားပါတယ်။အဲ့စတုထအဆင့်မတိုင်ခင်မှာကတော့သူများတွေပြန်သင်ပေးလို့ရတဲ့ instructor အဆင့်ကိုရထားပြီးပြီပေါ့နော်။နောက်ပြီးတော့ပန်းကုထုံအနေနဲ့ကတော့ဒီလွန်ခဲ့တဲ့နှစ်နှစ်လောက်ကမှစပြီးတော့လေ့လာဖြစ်တာပေါ့နော်။ဂျပန်နိုင်ငံမှာရှိတဲ့နေတဲ့မျိုးပါပဲ။အဲလောလောဆယ်တော့အဲ့ဂျပန်နိုင်ငံကနေပြီးတော့မှ online ကနေသင်ယူထားပြီးတော့ပန်းကုထုံဒီ instructor ပေါ့နော်။ပန်းကုထုံပညာရှင်ဖြစ်မဲ့သူတွေကိုပြန်သင်ပေးလို့ရတဲ့အဆင့်အထိအသိပ္ပယ်လက်မှတ်ရထားပြီးသားဗျာ
။အဲ့လိုမျိုးဒီပန်းနေအကြောင်းကြောကြောချင်ချင်သိသူတယောက်အနေနဲ့မေးချင်ပါတယ်ဆိုတော့ပန်းနေရဲ့ဒီပေါ့နော်အရာအနက်တို့ရဲ့ပုံစံကလူတွေရဲ့စိတ်ပေါ်မှာဘယ်လောက်ထိသူတို့တက်ရောက်မှုရှိတယ်လဲဆိုတာအောင်လဲပြောပြပါပါရှင်
ပန်းလို့ပြောလိုက်လို့ရှိရင်ဒါကျမတို့မြန်မာလူမျိုးတွေနဲ့ရင်းနှီးပြတာပေါ့နော်။မဖျားပန်းထူတာပဲဖြစ်ဖြစ်ဖျားเจ้าမှာပန်းလာစင်တာပဲဖြစ်ဖြစ်ဒီကိုအနေအိမ်မှာပန်းလေးတွေစိုက်ထားတာပဲဖြစ်ပန်းမြင်လို့ရှိရင်စိတ်ကြည်ညိုမှုရှိတယ်ဆိုတာကဒါလူတွေမှာငကိုတွေကရှိထားပြီးသားခံစားချက်တစ်ခုပေါ့နော်။ဒီပန်းကူထုံအနေနဲ့အထူးသဖြင့်ဒီ Ikebana ဆိုတဲ့ဟာကတော့ပန်းအလှစင်တဲ့ဒီဇိုင်းပုံစံပေါ့နော်။တဘာဝကိုအလှပြန်ပြီးတော့တရုပ်ဖော်ယူတာဖြစ်ပေမဲ့ကျမအခုလေ့လာထားတဲ့ပန်းကူထုံကတော့စိတ်ကြမ်းမာရေးနဲ့ပတ်သက်ပြီးတော့ပို့ပြီးတော့နီးစပ်အဲဘာဖြစ်လို့လဲဆိုတော့ဒီပန်းကူထုံးမှာတုံးတဲ့နီကပန်းကိုပြင်လို့ရှိရင်ထိတွေ့ခံစားပန်းအစ်စ်ပေါ့နော်ပန်းအစ်စ်ကိုထိတွေ့ခံစားရပြီဆိုလို့ရှိရင်လူတွေကဒီအုံနောက်ထဲမှာတုံပြမှုတစ်ခုပြုလုပ်လေးရှိတယ်။အဲ့ဒီအုံနောက်ရဲ့တုံပြမှုကဘာလဲဆိုလို့ရှိရင်စိတ်ကတင်းကျပ်နေရဆိုလို့ရှိရင်ဖြေဖြော့တယ်။အရန်ကိုရိုးရဲပြီးတော့စိတ်အင်အားမရှိဘူးဆိုလို့ရှိရင်စိတ်အားကိုတင်ပေးတဲ့သဘောမျိုးပေါ့နော်။အဲ့လိုမျိုး response ရှိတယ်ဆိုတာမျိုးကိုဒီဂျပန်နိုင်ငံမှာရှိတဲ့တက္ကသိုလ်တွေကလေ့လာထားတာမျိုးတွေရလဒ်တွေလည်းရှိတယ်။အဲ့လိုရလဒ်ကိုအခြေခံပြီးတော့ဒီပန်းကူထုံးဆိုတာကိုတည်ထွင်ထားတာဖြစ်တဲ့အတွက်ကြောင့်မလို့ဒီလူတွေကျမတို့ဒီတိုင်းထိတွေ့ခံစားနေရဒီပန်းနေတဲ့ထိတွေ့ခံစားရတယ်မပန်းလေးမြင်လို့ချစ်ဖို့ကောင်းလိုက်တာစိတ်ချမ်းသာလိုက်တာဖျားပန်းတက်ပယ်လိုက်တာဆိုတဲ့ခံစားချက်မျိုးတွေကဒီလူတွေအုံနောက်ရဲ့တုံ့ပြန်မှုကနေလာတဲ့ဟာဆိုပြီးတော့ပြောလို့ရပါတယ
်ဟုတ်ဟုတ်အဲ့တော့ပြောချင်တာကတော့ဒီပန်းနေရပေါ့နော်လူတွေရဲ့စိတ်အပေါ်တက်ရောက်နိုင်စွမ်းနဲ့ဒီစိတ်ကိုပြေပြအောင်ကုသတဲ့နီးလို့ပန်းကူထောင်းကိုပြောရရမယ်ထင်ပါတယ်အဲ့ဒါဆိုရင်
ဟိုကုထုံးလို့ခေါ်ပေမဲ့စေးကုတာတဲ့နီးဆိုတာအထက်ဒီကိုယ်စိတ်ရဲ့ကျန်းမာရေးပေါ့နော်ကိုယ်စိတ်ကျန်းမာရေးကိုကိုယ့်ကိုယ်ကိုအတိအမှတ်ပြုဖို့ဝင်ပေါက်တစ်ခုအနေနဲ့လို့ကျွန်မကတော့ပို့ပြီးတော့ပြောချင်ပါတယ်ဟိုကိုယ်မှာစိတ်ပြဿနာစိတ်ကျန်းမာရေးပြဿနာမရှိဘူးဆိုတဲ့လူတွေကိုယ်မှာစိတ်ပင်ပန်းနေအတင်းတင်းကြပ်ကြပ်ခံစားနေရတယ်အနေတိုင်းအလုတ်ပင်ပန်းတဲ့လိုလူမျိုးဘလို့လူမျိုးဝင်ဆိုပေါ့နော်အမျိုးသားအမျိုးသမီးမရွေးဒီပန်းနဲ့အဲထိတွေ့ခြင်းအပြင်ကိုယ်စိတ်ထဲမှာဘာတွေဖြစ်နေလဲပထမဆုံးအစ်င့်အနေနဲ့သိနိုင်တာပေါ့နော်အဲ့ဒီဟာမျိုးကိုသိနိုင်ဖို့အတွက်ဥပမာကောင်းဆယ်လင်းလည်းမသွားခြင်းဘူးစိတ်ကျမ်းမာရေးဆရာဝန်ရှိလဲသွားဖို့ကိုယ်ကနည်းနည်းတွေ့နေတယ်ဆိုလို့ရှိရင်စမ်းသပ်ကြည့်နိုင်တဲ့နည်းတစ်ခုလို့တော့ကျွန်မပြောချင်ပါတယ
်ဟောပန်းကုထုံးဆရာမနဲ့တွေ့မယ်ဆိုတော့ကျွန်မလည်းပန်းအိုးတစ်လုံးတော့ထိုးထားရရှင်အဲ့တော့အာဒီမှာပေါ့နော်ညောင်ပြရမယ်ဆိုရင်တော့နေလာတော့မသိဆရာမ so အဲ့လိုမျိုးဒါကတော့လက်ရှိကိုယ့်ရဲ့စိတ်ဟိုဘောဘယ်လိုပြောပြရမလဲကိုယ့်ရဲ့စိတ်အပေါ်မှာဟိုဖြစ်နေတာအပေါ်မှာထိုးလိုက်တဲ့ပန်းအိုးလို့ပြောရမယ်ထင်ပါတယ်နော်ဆိုတော့အဲ့ဒါကိုကြည့်ရောဘယ်လိုမျိုးစိတ်ရှိနေတယ်လို့သုံးသပ်လို့ရမလဲရှင
်အခုကြည့်လိုက်တဲ့ပန်းလေးဆိုလို့ရှိရင်တော့ပန်းမဟုတ်ဘဲနဲ့အရွက်ကလေးပေါ့နော်အရွက်ကလေးအရွက်ကလေးဖြစ်နေတဲ့အတွက်ကြောင့်မလို့အစိမ်းရောင်အရွက်တွေဟာလည်းပဲဒီပန်းကုထုံးကြီးထဲမှာအရေးကြီးတဲ့အစိတ်ပိုင်းတစ်ခုမှပါပါတယ်ဆေးရည်တင်းငိမ်မှုနောက်ပြီးတော့အေးချမ်းမှုကိုတောင်းတနေတဲ့အချိန်မျိုးမှာတခြားပန်းတွေအရောင်တွေကိုမကြည့်ချင်မမြင်ချင်ဘူးဘာဖြစ်လို့လဲဆိုတော့ကိုယ့်မျက်စိရှင်မှာအရောင်တွေအသွေးတွေရှုပ်ရှုပ်ခတ်နေတာများနေတဲ့အတွက်ရှင်းပြလိုက်ခြင်းနဲ့ခံစားချက်မျိုးပေါ့နော်ရှင်းရှင်းလင်းလင်းလေးနောက်ပြီးတော့အထူးသဖြင့်အောက်မှာတုံးထားတာလည်းဖန်အိုးလေးဖြစ်တဲ့အတွက်ကြောင့်မလို့ကြီးကြီးလင်းလင်းဖြစ်နေတဲ့ခံစားကိုတောင်းတနေတဲ့အချိန်မျိုးမှာအဲဒါမှမဟုတ်လို့ရှင်လေအဲ့ဒါမျိုးကိုကိုကလက်လိုက်ယူဖို့စူးစမ်းနေတဲ့အချိန်မျိုးမှာဒီအစိမ်းအောင်ရှိတဲ့အရွက်တွေကိုပို့ပြီးတော့ကိုကစိတ်ကနေပြီးတော့မသဘောကျနေတတ်တာမျိုးပေါ့နော်အဲအဲ့ဒီထဲမှာမှဥပမာအယောင်ပါတဲ့ပန်းတွင်းကိုထပ်ထည့်မယ်ဆိုလို့ရှင်ဒီကိုရဲ့စိတ်ရဲ့နောက်တစ်ဆင့်ပေါ့နော်ကိုလိုနေတဲ့စိတ်အေးချမ်းသွားပြီဆိုရင်ကိုဘာလို့ညှော်လင့်မလဲကိုဘာလို့လိုချင်လဲဆိုတာမျိုးကိုထည့်လို့ရမယ်လို့ထင်ပါတယ
်အခုလိုပေါ့နော်ဘာမှမပြောတော့လို့မျိုးဒီကြွန့်ချင်တဲ့သူတွေကကိုရဲ့စိတ်မှာဘာဖြစ်တယ်ဆိုတာသုံးသပ်ပေးနိုင်တဲ့သူမရှိဘူးဆိုရင်တော့ဒီလိုမျိုးပန်းကုထုံးကိုရဲ့စိတ်ဒီဟိုစာပေါ်တော့လက်ရှိမှာဟိုစိတ်ပင်ပန်းမှုတွေကိုပြေပြောင်းအောင်ပေါ့လုံနိုင်ဘဝဖြစ်နိုင်မှာမရှင်
ပန်းကုထုံးဆိုတာဘာလဲဆိုတာလွယ်ဆုံးပြောရမယ်ဆိုလို့ရှိရင်ကိုယ်စိတ်ထဲမှာသဘောကျသွားတဲ့ပန်းလေးကိုကိုကအာယုံစုဆိုင်ပြီးကြည့်မိတာပေါ့ဥပမာမနက်ခင်းဈေးသွားတယ်ဈေးသွားရင်းနဲ့ဖျားပန်းဝယ်မယ်လို့စဉ်းစားလိုက်တဲ့အချိန်မှာပုံမှန်ဆိုရင်တော့နှစ်စီပန်းပန်းရောင်သဘောကျနေပေမဲ့ဒီနေ့မှာတော့ငါကဏ္ဍမာပန်းဝဝါတွေကိုလိုချင်တယ်ဒီနေ့ဘယ်လိုမှမပါပဲဖြစ်ချင်တယ်ဈေးနည်းနည်းကြီးလေးပဲငါဒါပဲလိုချင်တယ်ဆိုတာကဒါကိုယ့်ရဲ့မသိစိတ်ကလှုံ့ဆော်မှုတစ်ခုပေါ့နော်ကနမဝါဝါကိုလိုချင်တဲ့အချိန်ကမိသားစုတိုက်တိုက်ဝုန်းဝုန်းနဲ့ဆုံဆုံလင်းလင်းရှိချင်နေဆိုတဲ့ခံစားချက်မျိုးကနမဘန်းမှာပါတဲ့ပွင့်ဖက်ကလေးတွေလို့ကတခုနဲ့တခုစင်တူလေးတွေဆိုတော့အဲ့လိုမျိုးတိုက်တိုက်ဝုန်းဝုန်းဖြစ်ချင်နေတဲ့အဝါရောင်ဆိုတာတောက်တောက်ပောက်ပောက်ပြိုကျွန်းရွှေရှင်ဖြစ်ချင်နေအဲ့လိုခံစားချက်မျိုးရှိနေတာပေါ့နော်ဆိုတော့ဟိုအသေးစိတ်သိမှုကတော့ကျမတို့လိုမျိုးပန်းကုထုံးကိုလုတ်ပြီးတဲ့သူတွေကိုရှာပြီးတော့ဆက်သွယ်ပေးပါဟိုကျမရဲ့ page လေးရှိရပေါ့နော်လာလဲပြီးတော့အဲ့ဒီမှာလည်းတစ်ခါတခါလို့ရှင်ဟိုပန်းနဲ့ပတ်သက်တဲ့အကြောင်းအရာတွေဖော်ပြထားပေးမယ်အရေးအကြီးဆုံးချက်ကတော့ကိုယ်စိတ်ကလှုံ့ဆော်လိုက်တဲ့ပန်း။အော်ငါဒီပန်းလေးကိုသဘောကျလိုက်တာဆိုတဲ့ဟာကဒီပန်းနဲ့ကိုယ်နဲ့ကြားတဲ့ကဟို conversation တစ်ခုပေါ့နော်စကားပြောမှုတစ်ခုပဲဖြစ်တဲ့အတွက်ကြောင့်လို့အဲ့ဒါလေးကိုသတိထားကြည့်ပါ။ကိုယ့်ရဲ့စိတ်ကလေးပေါ့။ငါပုံမှန်ဝင်နေကြပန်းမဟုတ်ဘဲနဲ့ဒီပန်းလေးကိုလိုချင်နေပါလား။ဒါပါကြောင့်မလဲဆိုတာကိုပြန်ပြီးရက်ပြီးတော့ပေါ့နော်ခဏရက်ပြီးတွေးကြည့်တဲ့အတွင်းမျိုးကိုရလို့ဟိုလုတ်ကြည့်ပါအဲ့ဒါကလည်းပန်းကုထုံတစ်ခုပါပဲပန်းဝယ်တာပန်းခူးတာမျိုးမဟုတ်တော့မှအိမ်မှာစိုက်ထားတဲ့ပန်းကလေးတွေခုနပြောသလိုမျိုးအရွယ်စင်းစင်းလေးတွေကိုထိုင်ကြည့်ခြင်းအပြင်လည်းဒီအိတ်ထဲကိုစိတ်ကလေးခဏနှစ်လိုက်တာဒါမှမဟုတ်လို့ရှင်လည်းဖျားပန်းထိုးထားတာအိမ်မှာထိုးထားတဲ့ပန်းလေးတွေကိုခဏစူးစိုက်ကြည့်ခြင်းအပြင်လည်းကိုယ့်ရဲ့စိတ်ကိုဖြည့်ဖြောက်ပေးနိုင်တဲ့အတွက်ကြောင့်မို့လို့ဒါလည်းပန်းကုထုံရဲ့ပထမဆုံးခြေလှမ်းလို့ကျွန်မကပြောလေးရှိပါတယ်
ဆိုတော့ပြောစင်တာကဒီလိုမျိုးပေါ့နော်မမမြတ်တို့လိုမျိုးဒါဘယ်ပန်းကိုထိုးထားရင်တော့ဖြစ်ဘာစိတ်ဖြစ်နေတယ်ဆိုတာမျိုးသုံးသပ်ပေးနိုင်တဲ့သူမရှိဘူးဆိုရင်လည်းကိုယ့်ဘာကိုဒီလိုပန်းကလေးတွေနဲ့ကိုယ့်စိတ်ကိုအာခဏလေးတော့ဒီကိုယ့်ရဲ့ဘယ်လိုပြောရမလဲဒီတော့ကရောက်နေတာတွေကိုယ့်ရဲ့စိတ်ဟိုပူပန်မှုတွေပေါ့နော်အဲ့ဒါတွေကိုခဏလေးဖြေးဖြောင်းအောင်ပန်းနေနဲ့လှုပ်လို့ရတယ်ဆိုတဲ့သဘောပေါ့
ဟိုလူတိုင်းကိုယ့်ရဲ့မသိစိတ်ရဲ့လှုံ့ဆော်မှုကိုသတိထားကြည့်တဲ့ဟိုအခွင့်အရေးတွေပေါ့နော်ပန်းကုထုံးလို့ပြောလိုက်တဲ့အတွက်ကြောင့်မလို့ပန်းကနေပြီးတော့မှတကူတွေထွက်လာပြီးကိုယ့်ကိုကုစားပေးတာမျိုးမဟုတ်ပါဘူးကိုယ့်စိတ်ထဲမှာတခုခုလုံနေတယ်လို့တောင်းတနေတဲ့ဟာလေးကိုသတိထားမိခြင်းအပြင်ဒီစိတ်တင်းကျမှုတွေဒေါသထွက်မှုတွေမခံနိုင်မှုတွေဒါမှမဟုတ်ရှင်လည်းအလွန်မင်းပြုံနေအလွန်မင်းတွက်ကြွနေတဲ့ဟာမျိုးတွေပြန်ပြီးတော့ balance မျှအောင်လုပ်ပေးနိုင်ဖို့အတွက်အထောက်အကူပေးပါလိမ့်မယ်
ပန်းနေတိုင်းမှာဒီလိုပေါ့နော်ဟိုပန်းနေဆိုတာလည်းအကြောင်းဆုံးရှိတာဟုတ်ခရိုင်ရောင်ဘဝရောင်အဖြူရောင်အမီရောင်အမျိုးစုံရှိတဲ့ခါကျတော့ ဘယ်ပန်းမှာတော့ဖြင့်ဘလို့အစွမ်းနေရှိရဆိုတာမျိုးရောပန်းကူထုံးမှာခွဲစားတတ်မှတ်ထားတာမျိုးရှိပါလားရှင
်ဒီအကျန်းအဖြစ်ပေါ့နော်ဒါဂျပန်နိုင်ငံမှာအစပြုတဲ့နီးဒီဂျပန်ပန်းပညာရှင်ကနောက်ပြီးတော့ဒီစိတ်ကျန်းမာရေးနဲ့ပတ်သက်တဲ့ကောင်ဆလာကိုနှစ်ပေါင်း20နီးပါးလောက်လာတဲ့ဆီယာမာဒီထွင်ထားတဲ့နီးဖြစ်တဲ့အတွက်ကြောင့်မို့လို့ဒီဂျပန်မှာရှိတဲ့ပန်းတွေလူများဟိုမှာပန်းဆိုင်သွားလို့ရှိရင်အလွယ်တကူတွေ့နိုင်တဲ့ပန်းမျိုးတွေကိုသူတို့ကစစ်တမ်းကောက်ယူပြီးတော့15မျိုးတတ်မှတ်ထားတာရှိပါတယ်ဥပမာပြရမယ်ဆိုဒီလိုမျိုးကပ်ပြားလေးတွေရှိတယ်ပန်းပုံစံနဲ့အနောက်မှာဘယ်လိုမျိုးခန့်စားချက်ကိုပေးစီတယ်ပေါ့နော်ဒါကျွန်တော်တို့ပန်းကူထုံးအလုပ်လို့ရှိရင်တုံးတဲ့ဟာလေးတွေပါဆိုတော့ဒီလိုမျိုးနှင်းစီပန်းလိုမျိုးနေချာပန်းလိုမျိုးတွေကဟိုအလွယ်တကူတွေ့နိုင်ပေမဲ့မရှိတဲ့ပန်းတွေမျိုးလည်းရှိတယ်ပေါ့နော်အဲ့လိုမျိုးဆိုလို့ရှိရင်တော့ဒီထိန်းကြီးပြီးတော့ဒီတက်ကြွတဲ့သူတွေကဒါမျိုးဖြစ်မလားမသိဘူးဒီလိုခန့်စားချက်လားမသိဘူးဆိုပြီးတော့ဒီလုပ်ပေးရတာမျိုးရှိပါတယ်
ဆိုမြန်မာနိုင်ငံမှာတော့တော်တော်များများပန်းဆိုလို့ရှင်တော့နှင်းစီနီနီပေါ့လေနော်နှင်းစီနီနီတို့နောက်တစ်ခါနှင်းစီပန်းပတ်ရောင်တို့ဆိုတော့အဲ့နှင်းစီနီနီရဲ့အစွမ်းတက်တိဆိုရင်ဟောဒီပန်းကူထုံးမှာဘယ်လိုမျိုးပြောထားလို့ပြောထားပါလဲရှင
်နှင်းစီအနီကတော့ဒါဟိုလူတိုင်းမြင်တာနဲ့လည်းခံစားကြည့်လို့ရမယ်ပေါ့နော်နှင်းစီအနီကဟိုမြင်တာနဲ့အပူဓာတ်ကိုထုံတာမျိုးအရန်တောက်တောက်ပပဖြစ်နေတာမျိုးပြောကြရင် fashion တို့ဒီလူအချစ်ပေါ့နော်အချစ်ကိုတရုပ်ဖော်တဲ့ပန်းဆိုပြီးတော့ဒီသုံးလေးရှိတယ်အဲ့ဒီလိုပါပဲနောက်တစ်ခုကျွန်မကသဘောကျတယ်နှင်းစီနဲ့ပတ်သက်ပြီးကျွန်မသဘောကျတယ်အဲဒီပြောလေးရှိတဲ့အစွမ်းလားပေါ့နော်ဒီကပ်ပြားမှာရေးထားတယ်ကျွန်မကပြားဒီပန်းကိုသဘောကျနေတဲ့သူကတဲ့ pressure ပေါ့နော်ကိုယ်ပေါ်မှာရှိနေတဲ့ pressure ဥပမာဆောင်းမွေးအောင်မှဖြစ်မယ်ဒီခိတ်ခဲကိုကြော်လာမှဖြစ်မယ်ဆိုအဲ့လို pressure မျိုးကိုကြော်ကျင်နေတဲ့အချိန်မျိုးမှာနှင်းစီအနီကိုသဘောကျတယ်နောက်တစ်ခုကကြတော့ကို့မှာရှိမနေတဲ့အင်အားပေါ့ဥမာကို့မှာတုံ့ရပဲရှိနေတယ်တစ်ဖြစ်အောင်လုပ်ရမယ်ဆိုတဲ့အချိန်မျိုးကြီးကြီးမားမားကျော်သွားတယ်တစ်ကနေပြီးတော့နှစ်ဖြစ်အောင်လုပ်တဲ့ဟာကနည်းနည်းလွယ်ပြိမ့်မယ်တုံ့ရကနေပြီးတော့တစ်ဖြစ်အောင်လုပ်တဲ့ခါမှာအဲကျမတို့ဒီလိုမျိုးတွန်းကန်ထုတ်ပြီးတော့ယူလာတဲ့အင်အားမျိုးကိုလိုအပ်နေတဲ့အချိန်မျိုးမှာဒီနည်းစီအနည်းကိုမျက်စိကနေမထွက်ဘဲနဲ့သဘောကျနေတတ်တယ်ပေါ့နော်ဆိုတော့အဲ့လိုမျိုးအချိန်မှာဒီနည်းစီအနည်းကိုဥမာကိုယ့်ရဲ့အနားမှာအလှထိုးထားတာမျိုးပဲဖြစ်ဖြစ်အဲဒါမှမဟုတ်လို့ရှင်ဖျားပန်းတင်ထားတာမျိုးပဲဖြစ်ဖြစ်အဲလုပ်လို့ရှိရင်ဒီနည်းစီအနည်းလေးကနေပြမငါ့ကိုအင်အားပေးနေပါလားဆိုတဲ့ခံစားချက်မျိုးဆိုတဲ့ငါ့မှာဒီလိုအင်အားရှိပါလားငါဒီလိုအင်အားကိုတောင်းတနေငါမှလိုအပ်နေစွာကိုပြန်ပြီး remind လုပ်ပေးတဲ့အနေနဲ့ကိုယ့်ရဲ့စိတ်ကိုပြန်ပြီးတော့ဟိုနှစ်သိမ့်ပူဇော်ပေးနိုင်တာပေါ့နော်အဲ့လိုမျိုးခံစားချက်ကိုပေးနိုင်ပါတယ
်ပန်းနေလို့ပြောလိုက်လို့ရှိရင်တော့အားလုံးကပန်းဆိုရင်ဒါအမျိုးသမီးတွေနဲ့ပဲဆိုင်နေဆိုပြီးတော့မှအများကလက်ခံထားကြရပေါ့လေဆိုတော့အမျိုးသားတွေအနေနဲ့လည်းအခုလိုမျိုးဒီပန်းနေအရွယ်စိမ့်နေရဲ့စွမ်းအားနဲ့ကိုယ့်ရဲ့စိတ်ကိုဒီကုစားနိုင်တယ်ဆိုတာမျိုးစိတ်ဝင်စားလာအောင်ပေါ့နော်ဘယ်လိုမျိုးဆွဲဆောင်လို့ရနိုင်မလဲရှင
်ကျမရဲ့ client ပေါ့နော်ကျမရှိလာပြီးတော့ counseling ယူတဲ့သူတွေမှာလည်းအမျိုးသားတွေပါပါတယ်ခါကြလို့ရှင်အမျိုးသားတွေထိုးထားတဲ့အဲလက်ရာပေါ့နော်သူတို့ပန်းထိုးခိုင်းရတယ်ပြောတယ်သူတို့ရဲ့လက်ရာပို့ပြီးတော့ကျမတို့ထိုးတာတက်တောင်ပိုလှနေတာမျိုးရှိတယ်လို့နောက်ဥပမာတစ်ခုပေးရမယ်ဆိုလို့ရှင်ဒီပန်းကူထုံးကိုစခဲ့တဲ့2017ဆိုတာကဂျပန်နိုင်ငံမှာဆူနာမီဖြစ်ပြီးတော့ငရင်ကြီးကြီးလှုပ်ခဲ့တဲ့ခုနှစ်ပါအဲ့ဒီတုန်းကအဲ့ဒီဒေသမှာတကယ်တမ်းငရင်ခံခဲ့ရတဲ့လူတွေကိုတွားပြီးတော့ဒီပန်းကူထုံးတွားလောက်ပြီးတဲ့ခါမှာအမျိုးသားအမျိုးသမီးရဲ့ဒီပန်းကူထုံးကိုစမ်းကြည့်ကြရင်ねအဲ့ဒီဒေတာမှာဥဆောင်ပြီးအခုလောလောဆယ်လုပ်နေတာကအမျိုးသားပါအသက်60လောက်ရှိပြီလို့ကျွန်မထင်ပါတယ်ဟိုပန်းလို့ပြောလိုက်လို့ရှိရင်အမိန်ကလေးတွေနဲ့ဆိုင်နေအမျိုးသမီးနဲ့ဆိုင်နေလို့ပြောပေမဲ့အမျိုးသားတွေရဲ့မှာလဲစိတ်ကြမ်းမာရေးဆိုတာရှိတယ်စိတ်ကြမ်းမာရေးအရေးကြီးမှုရှိတဲ့အတွက်ကြောင့်မို့လို့ဟိုပန်းအကြောင်းပန်းမို့လို့မိန်းမနဲ့ပဲဆိုင်နေလို့မတွေးကြည့်ပဲနဲ့ကိုယ့်ရဲ့စိတ်ခံစားချက်ကိုကိုယ်အလွယ်တကူသိနိုင်မယ်ဥပမာခြေလမ်းတစ်ခုအနည်းနဲ့ပေါ့နော်စမ်းသပ်ကြည့်နိုင်ပါတယ
်။ပန်းကူထုံးအထူးပြုဆရာမမတ်မောင်မြတ်ဖြစ်ပါရဲ့ရှင်။ပန်းတွေရဲ့ကုစားနိုင်စွမ်းနဲ့လူတွေရဲ့ဒီပြည်လဲရှင်သန်နိုင်တဲ့အေအားတွေပေါင်းဆက်ပြီးတော့မှနာကျင်မောပန်းနေတဲ့နှလုံးသားတွေပြန်လဲကောင်းမွန်လာအောင်မွေးမြူနိုင်တယ်လို့သူကပြောပါရဲ့ရှင်။ကျွန်မဆုမြတ်မောင်ပါ
Hollywood အနုပညာရှင်သပိတ်မှောက်တဲ့ကိစ္စမပြေလည်သေးပဲရုပ်ရှင်ကားတွေယုံတင်ဖို့ရွှေ့ဆိုင်နေရတာမှာ Mission Impossible ရုပ်ရှင်ကားတွေယုံတင်ဖို့တစ်နှစ်ရွှေ့လိုက်ရပါတယ် French ရုပ်ရှင်ဇာလန်ထွက်တဲ့အထူးအောင်မြင်ခဲ့တဲ့မင်းသား Matthew Perry ရုပ်တဲ့ကွယ်လွန်သွားပါတယ်ဒီလိုအနုပညာသတင်းတူတွေကိုတော့တက်တန်ရောင်သတင်းလွှာမှာမအေးတန်နာကျော်တင်ဆက်ထားပါတယ်ရှင်
Mission Impossible 8ကမြောက်ရုပ်ရှင်စကားကိုရုံတင်ဖို့နောက်တစ်နှစ်ကိုရွှေ့ဆိုင်းလိုက်ပါတယ်။မင်းသားအမင်းသမီးတွေနဲ့ဇညွန်းစရာတွေအလုံးမလုံးဖယ်နဲ့3လကျော်တပိတ်မှောက်ထားပြီးထားလို့ရုပ်ရှင်ကားတွေရုံမတင်နိုင်ပဲဖြစ်နေရတာကနေနောက်တစ်ထပ်ထပ်ပြီးရွှေ့ရတာဖြစ်ပါတယ်။ Mission Impossible ရုပ်ရှင်ကားကို ဇွန်လ28ရက်နေ့ကနေ2025မေလ23ရက်နေ့ကိုရွှေ့ဆိုင်းလိုက်တယ်လို့ Paramount Pictures ရုပ်ရှင်ထုတ်လို့ရေးကပြောပါတယ်။ Christopher McQuarrie ရိုက်ကူးတဲ့ Mission Impossible Dead Reckoning Part 1အပိုင်း2နောက်ဆက်တွဲဖြစ်တဲ့ဒီအပိုင်းနဲ့ဇက်ကားကရုပ်ရှင်ထုတ်လို့ရေးကိုဇူလိုင်လကလေးကရက်ဆိုင်ထားတာဖြစ်ပြီးတော့အဲ့ဒီအချိန်မှာခေါင်းဆောင်မင်းသား Tom Cruise နဲ့ထုတ်လို့ရေးကုမ္ပဏီကတော့နိုင်ငံတကာလှည့်ပြီးတော့ကြော်ညာနေကြတာပါ။အခုဇက်ကားကနောက်ဆက်တွဲအပိုင်းနှစ်ဖြစ်တာကြောင့် Mission Impossible Dead Reckoning Part 2ဖြစ်ရမှာဆိုပေမဲ့ခု Mission Impossible လို့ပဲနာမည်အတူပေးထားပါတယ်။ပထမ Dead Reckoning ကတော့တစ်ကမ္ဘာလုံးကနေဝင်ငွေဒေါ်လာ568သန်းခွဲဝင်ခဲ့ပေမဲ့2018မှာရုံတင်တဲ့ Fallout ဇက်ကားမှန်ပြီးခဲ့ပါဦး။အဲ့ကားကတော့တစ်ကမ္ဘာလုံးဝင်ငွေဒေါ်လာ962သန်းနီးပါးရခဲ့တာပါ။2020နှစ်တွင်မှာတော့ Tom Cruise ရဲ့Top Gun Maverick ဇာတ်ကားကဒေါ်လာ10,500တောင်ဝင်ခဲ့ပါလေ။ပထမကားထွက်ပြီးတော့နှစ်ပေါင်း28နှစ်အကြာမှာထွက်တဲ့အဲ့ဒီကားကိုကောင်းတယ်ဆိုပြီးတော့သုံးသက်ကြပေမဲ့လူရင်းကြီးတဲ့ Barbie နဲ့ Oppenheimer ရုပ်ရှင်ကားတွေနောက်မှာလောင်းရင်းမိခဲ့ပါလေ။ Hollywood သဘိမောက်တဲ့ပြဿနာကအခုမပြည့်ပြတ်သေးတာကြောင့်ဇာတ်ကားမှာပါဝင်သရုပ်ဆောင်တဲ့မင်းသားမင်းသမီးတွေနဲ့အယောင်မြင့်တဲ့အောင်ကြော်ညာဖို့အတွက်ရုပ်ရှင်ထွက်တဲ့ရက်တွေကိုဒီဆောင်းတင်မကနောက်နှစ်တင်မဲ့ကားတွေကရက်ရွှေနေတာပါ။ဂျွန်ဇက်ကအပိုင်းနှစ်ကိုနောက်နှစ်မတ်လအထိရွှေ့ထားတာဖြစ်ပါတယ်။အနုပညာရှင်တွေကိုကိုစားပြုတဲ့ရုပ်မြင်သံကြားနဲ့ရေဒီယိုအနုပညာရှင်များရဲ့ Screen Actors Guild American Federation နဲ့ရုပ်ရှင်ထုတ်လို့ရေးကုမ္ပဏီတွေပြန့်ညင့်နိုင်မှုတွေလုပ်နေကြပါတယ်။နာမည်ကျော် American ရုပ်ရှင်မင်းသား Matthew Perry အသက်54နှစ်နဲ့စနေနေ့အောက်တိုဘာလ28ရက်နေ့ကပဲကွယ်လွန်သွားပါတယ်။နာမည်အထူးကျော်ပြီးတော့လူကြိုက်များတဲ့အမေရိကန်ရုပ်သံဇာတ်လမ်းတွင် France မှာပါဝင်တရုတ်ဆောင်ခဲ့သူပါ California ပြည်နယ် Los Angeles မြို့ကနေအရေချိုးကန်ထဲမှာအသက်ပြောင်းနေရကိုအပြင်ကပြန်လာတဲ့သူရဲ့လက်ထောက်ကတွေ့ခဲ့တာပါ Matthew Perry ဟာ France ဇာတ်လမ်းတွင်မှာ Chandler Bing အနေနဲ့တရုတ်ဆောင်ပြီးတော့နာမည်ကျော်ခဲ့ပါတယ် NBC ရုပ်သံလိုက်မှာ1994ခုနှစ်ကနေ2004ခုနှစ်အထိရုပ်သံဇာတ်လမ်းဆယ်ရာသီဇာတ်လမ်းတွေဆယ်ရဲမှာတငယ်ချင်း6ဦးတွေကတူပါဝင်တရုတ်ဆောင်ခဲ့ပါတယ်။သူကအဲ့ဇာတ်ကားနဲ့2022ခုနှစ်မှာအမီစုပေဝင်မှာဟာတာဇာတ်ကားထူးချွန်တရုတ်ဆောင်စုတွေတစ်ချိုရွေးခံရတဲ့ဆင်းနဲ့မှာပါခဲ့ပါတယ်။2009မှာလည်း The Wrong Clock Story ဇာတ်ကားနဲ့ Golden Globe နဲ့ Emmy Nomination စုတစ်ချိုဆင်းမှာပါဝင်ခဲ့တာပါ။သူက The Whole Nine Yards ဟာတာကားပါဝင်ရုပ်ရှင်ကားကြီးတွေလည်းရိုက်ခဲ့ပြီးတော့The West Wind or Ellie McBee လို့မျိုးရုပ်ရှင်ဇာတ်လမ်းတွေတွေမှာလည်းပါဝင်ခဲ့ပါတယ်။အခုသူသေးဆုံးမှုမှာမတင်ကားစရာမတွေ့ရပါပဲ။ရဲခါစုံစမ်းစစ်ဆေးမှုတွေတော့အချိန်ယူပြီးတော့ပြုလုပ်နေစေဖြစ်ပါလိမ့်ရှင
်။အခုတော့သတင်းအချင်းချုပ်ကိုတင်ပြပေးမှာဖြစ်ပါလိမ့်ရှင်။နေတဲ့ကူကစားနိုင်ပိုင်းအတွင်မှာရုရှားကယူကရိန်းနိုင်ငံတလွာကိုရှားဟပုံစံဒရုန်းအရေးအတွက်90နဲ့စံချိန်တင်တိုက်ခိုက်လိုက်ပြီးပြင်းပြင်းထန်ထန်ဆက်လက်တိုက်ခိုက်မယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။ရုရှားနယ်စပ်မြို့ဘဲဂရော့ကိုစနေနေ့ကတိုက်ခိုက်ခဲ့တဲ့အတွက်တနင်္လာနေ့အထိကလေး9ယောက်အပါအဝင်လူ25ယောက်သေဆုံးခဲ့ပြီးတရာကျော်ဒဏ်ရာရခဲ့ပြီးတဲ့နောက်နှစ်သက်ကူနေ့မှာစစ်ဆေးရုံကိုတွားရောက်စဉ်အတွင်းသမ္မတပူတင်ကအခုလိုပြောဆိုတာဖြစ်ပါတယ်။2024ခုနှစ်တစ်နှစ်လုံးဂါဇာစစ်ပွဲကဆက်နေအောင်မယ်လို့အစ္စရေးကသတိပေးလိုက်တယ်လို့ဂါဇာမှာသေဆုံးသွားတဲ့ပါလက်စတိုင်ဥယေက22,000ရောက်ခါနှီးသွားပြီလို့ဟာမတ်စ်ကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ရေရှည်တိုက်ပွဲကိုပြင်ဆင်ဖို့အရန်တက်ရင်အား3သိန်းတက်ကတချို့အနားရကြလိမ့်မယ်လို့အစ္စရေးစစ်တပ်ပြောရေးဆိုခွင့်ရှိသူကလည်းပြောဆိုထားပါတယ်ရှင်။မြန်မာနိုင်ငံနဲ့ရိုဟင်ဂျာပြည်ထနာကိုကမ္ဘာနဲ့အထူးသဖြင့်အာဆီယံတိုင်းပြည်တွေကခိုင်ခိုင်မာမာအရေးယူဆောင်ရွက်ကြရပါမယ်လို့အင်ဒိုနီးရှားလွှတ်တော်နှစ်ရကြားပူးပေါင်းဆောင်ရွက်ရေးဌာနဒုတိယဌာနမှူးကပြောဆိုလိုက်ပါတယ်ရှင်။အင်္ဂါနေ့မနေ့ခင်အတွက်နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမနေ့ခင်အတွက်အစီအစဉ်ထုတ်လွှင့်မှုကနန်းလောင်ဖြစ်ပါတယ်ညပိုင်း 9:00 ကနေ 10:00 အထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးနှစ်သက်မှာကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပါ